Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2022ခုနှစ်မေလ18ရက်အင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းအတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့မလေးရှားနိုင်ငံသား၏ဝန်ကြီးနဲ့မြန်မာအရေးဂျပန်အထူးကိုယ်စားလှယ်တို့တွေ့ဆုံခဲ့တာတခါတော့ဆန်းစုကြည်ကိုဆွဲဆိုထားတဲ့အာဂရီအမှုနှစ်မှုစစ်ဆေးခဲ့တဲ့တဲ့ရင်စတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မြန်မာနဲ့ဆက်ဆံရေးဩစတြေးလျတန်အဆင့်ကိုရှော့ချလိုက်တဲ့သတင်းလွှာကိုတင်ဆက်တဲ့အခါမှာတော့
အများအားဩစတြေးလျကဘာမဲ့ဟိုစီအားတွေအများအားပေးလို့လည်းအဲ့လိုမျိုးဖြစ်လာတယ်လို့တော့အမားတို့ကတော့ယုံကြည်တယ်
ဒါကတော့ Australia ရောက်မြန်မာအရေးလှုပ်ရှားနေသူတအူးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါပညာရေး CDM ဝန်ထမ်းတွေအလုပ်ပြန်ဝင်ဖို့စစ်ကောင်စီကကန့်လှန့်လိုက်တဲ့သတင်းလွှာကိုလည်းတင်ဆက်မှာပါအပတ်စဉ်ကဏ္ဍတွေကိုထုံးလွှင့်တဲ့အခါမှာတော့အင်္ဂါညချမ်းအတွက်မြင်ကွင်းကျယ်မှတ်စုဆိုတဲ့အပတ်စဉ်ကဏ္ဍအသစ်ကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အဲဒီနောက် American နိုင်ငံရေးနဲ့ကမ္ဘာတစ်လွှာအစီအစဉ်ကိုလည်းထုတ်လွှင့်တင်ဆက်မှာပါအခုတော့သတင်းတွေကိုမဆုမျက်မွန်နဲ့ဥတင်မောင်သန်းတို့ကပြောပြမှာပါရှင
်အမေရိကန်ပြည်ထောင်စုမှာလူ၁၀ယောက်သေဆုံးတဲ့အထိပစ်ခတ်မှုဖြစ်ပွားခဲ့တဲ့နယူးယောက်ပြည်နယ်ဘက်ဖလိုမြို့ကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျဲလ်ဘိုင်ဒန်တို့ဒီကနေ့တွားရောက်ကြမှာဖြစ်ပါတယ်စနေနေ့တုန်းကပစ်ခတ်မှုအတွင်းသေဆုံးသွားသူတွေအတွက်အောက်မေ့ပွဲအမှတ်တရလုပ်ထားတဲ့နေရာကိုသမ္မတတွားရောက်မှာဖြစ်ပြီးတော့သေဆုံးသွားသူတွေရဲ့မိသားစုဝင်တွေတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအမုန်းတရားအခြေခံတဲ့အယူအဆတွေလက်မခံကြဘို့သမ္မတဘိုင်ဒန်ကတိုက်တွန်းမှာဖြစ်တယ်လို့လက်နက်ကင်ဆာမှုထိန်းချုပ်ရေးဥပဒေတွေပြဋ္ဌာန်းဖို့လဲလွှတ်တော်ကိုသမ္မတကတောင်းဆိုမှာဖြစ်ပါတယ်လူပြူကြီးစိုးရေးဝါဒလွှမ်းမိုးနေပုံရတဲ့အသက်18နှစ်အရွယ်လူပြူပေတန်ဂန်ဒရွန်ဟာလူမဲအများစုနေထိုင်တဲ့ရပ်ကွက်ထဲကကုန်းစုံဆိုင်တစ်ခုထဲဝင်ရောက်ပစ်ခတ်မှုကြောင့်၁၀ယောက်တေဆုံးပြီးတော့၃ယောက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ပြစ်ခတ်ခံရသူ၁၁ယောက်ကလူမဲတွေဖြစ်ကြပါဗါတယ်။အဲ့ဒီတိုက်ခိုက်မှုဟာအမုန်းတရားအခြေခံတဲ့တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကို FBI ကလည်းစုံစမ်းနေပါဗါတယ်။ Gandron ကြိုတင်ရေးသားခဲ့တယ်လို့ဆိုတဲ့စာမျက်နှာ180ပါစာရီကိုတုံ့တက်နေတဲ့စုံစမ်းစစ်ဆေးသူတွေကတိုက်ခိုက်မှုဟာလူပြူမဟုတ်သူခရီးရန်ဘာသာဝင်မဟုတ်သူတွေအားလုံးကိုအကြမ်းဖက်ချင်းချောက်ပြီးတော့အဲ့ဒီသူတွေအားလုံးအမေရိကန်ပြည်ထောင်စုတွေကနေထွက်သွားကြအောင်ရည်ရွယ်တိုက်ခိုက်တာလို့ပြောပါတယ်။ရုရှားတို့ကျူးကျော်စစ်တိုက်နေတဲ့ယူကရိန်းနိုင်ငံကိုကုညီထောက်ပံ့ရေးဒေါ်လာဘီလီယံ40ပေးမဲ့ဥပဒေချမ်းကိုအမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်
။ On this vote, the yeas are 81, the nays.are 11 3/5 of the senators
မေလ16ရက်နေ့တနင်္လာနေ့တုန်းကမဲခွဲခဲ့တာမှာထောက်ခံမဲ81မဲကန့်ကွက်မဲ71မဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်အောက်လွှတ်တော်မှာလည်းပြီးခဲ့တဲ့သတင်းပတ်တုန်းကအတည်ပြုချက်ရထားပြီးမို့တမရဂျိုးဘိုင်ဒန်လက်မှတ်ထိုးအတည်ပြုပြဋ္ဌာန်းဖို့ပဲလိုပါတော့တယ်ယူကရိန်းကိုကူညီရေးဒေါ်လာ33ဘီလီယံအတည်ပြုပေးဖို့အတွက်တမရဘိုင်ဒန်ကလွှတ်တော်ကိုတောင်းဆိုထားချိန်မှာလွှတ်တော်အမတ်တွေကစစ်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်9ဘီလီယံတိုးပြီးတော့စုစုပေါင်းဒေါ်လာဘီလီယံ40အတည်ပြုလိုက်တာပါယူကရိန်းကိုထောက်ခံအားပေးမှုပြသတဲ့အနေနဲ့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ခေါင်းဆောင်နဲ့ Republican Party အထက်လွှတ်တော်အမတ်တွေပြီးခဲ့တဲ့ရုံးပိတ်ရက်တုန်းကယူကရိန်းကိုတွားရောက်ခဲ့ပြီးတဲ့နောက်အထက်လွှတ်တော်မှထောက်ပံ့ကူညီရေးဥပဒေချမ်းကိုအတည်ပြုလိုက်တာဖြစ်ပါတယ်အခုလိုအမေရိကန်ကယူကရိန်းကိုနောက်ထပ်ကူညီဖို့အတွက်လွှတ်တော်မှအတည်ပြုလိုက်တာကြောင့်ရုရှားတို့ကျူးကျော်စစ်စတိုက်ချိန်ကလေးကယူကရိန်းနိုင်ငံအပေါ်အမေရိကန်ပေးတဲ့ထောက်ပံ့ငွေစုစုပေါင်းဒေါ်လာ53ဘီလီယံရှိသွားမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံမာရီယိုပိုမြို့အဇော့ဖ်စတယ်တမလီဆက်ယုံနယ်မှာကျန်းနေတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုကယ်ထုတ်ဖို့အတွက်ယူကရိန်းစစ်တပ်ကကြိုးစားနေပါတယ်။ရုရှားတပ်တွေဝိုင်းထားပြီးဘုံကျဲတိုက်ခိုက်နေတဲ့စိတ်ကမ်းမြို့ကတမလီဆက်ယုံဝန်ထဲရှိနေကြတဲ့တိုက်ခိုက်ရေးသမား260ကျော်ကိုတင်းတင်းလာနေတော့ကယ်ဆယ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တရားပြင်းထန်သူ53ယောက်ကိုမာရီယိုပိုမြို့အရှေ့ဘက်မှာရှိတဲ့ Novo Azovsk မြို့ဆေးရုံကိုပို့ပေးခဲ့ရတယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးကပြောပါရယ် အဲ့ဒီမျိုးဟာရုရှားတပ်တွေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေထိ ंछ ုပ်ထားတဲ့မျိုးဖြစ်ပါတယ်။ယူကရိန်းတိုက်ခိုက်ရေးသမား211ယောက်ကိုလည်းရုရှားထောက်ခံတဲ့ခွဲထွက်ရေးသမားတွေထိ ंछ ုပ်ထားတဲ့အိုလန်နီဖ်ကာမျိုးကိုခေါ်သွားခဲ့ရတယ်လို့ဒုက္ကဝေးဝန်ကြီးကပြောပြီးတော့အခုလိုကဲထုတ်ခဲ့ရသူတွေကိုရုရှားအကျဉ်းသားတွေနဲ့အလဲအလဲလုတာခံရနိုင်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းကတရားကောင်းတွေအလုံးအသက်ရှင်နေဖို့လိုတယ်ဆိုတာကိုသမ္မတဗလိုဒီမီယာဇယ်လန်စကီကနိုင်ငံကိုပြောကြားတဲ့မင်ခွန်းနဲ့မှပြောခဲ့ပြီးတော့သူတို့အိမ်ပြန်ရောက်နိုင်ရေးစစ်တပ်နဲ့ထောက်လန်းရေးကဆောင်ရွက်နေတဲ့စစ်စင်ရေးဟာတိတ်ကိုတိမ်ပွေခတ်ခဲတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်တုန်းကကျူဘားနိုင်ငံအပေါ်ချမှတ်ထားတဲ့တန်တမာရေးနဲ့ခီးသွွားကန့်သတ်ချက်တွေကိုသမ္မတဂျိုးဘိုင်ဒန်အစိုးရကဖြေလျှော့ပေးမှာဖြစ်ပါတယ်။ကျူဘားမှာနေထိုင်နေကြတဲ့မိသားစုတွေအပေါ်3လကိုဒေါ်လာ1000သာငွေပို့ပေးနိုင်တဲ့ပမာဏကန့်သတ်ချက်ကိုဖယ်ရှားလိုက်တယ်လို့မိသားစုဝင်မဟုတ်ပေမဲ့ဆွန်ဦးတီထွေလုပ်ငန်းလုပ်ချင်သူတွေကိုလည်းငွေပို့နိုင်တယ်လို့အမေရိကန်နိုင်ငံကြေးဌာနကတင်းနှင်းလာနေကကြေညာပါတယ်။အမေရိကန်မှာရှိနေတဲ့ကျူဘားလူမျိုးတွေမိသားစုဝင်တွေနဲ့ပြန်လည်ဆောင်တွေ့နိုင်ဖို့အတွက်ကိုလည်းအခြေချနေထိုင်ခွင့်ဗီဇာကိုတစ်နှစ်ကို2000ထုတ်ပေးသွားမယ့်အစီအစဉ်ကိုပြန်လည်အသက်သွင်းလိုက်ပါတယ်။ကျူဘားနိုင်ငံထဲမှာရှိနေတဲ့အမေရိကန်တန်တမန်ရုံးခွဲတွေမှာပြည်ဝင်ခွင့်ဗီဇာပေးတဲ့လုပ်ငန်းစဉ်တွေကိုတိုးလှုပ်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဟာဗာနာမြို့တော်အပြင်တခြားမြို့တွေစီကိုလည်းအမေရိကန်လေယာဉ်ခီးတွေပြေးဆဲသွားမှာဖြစ်ပါတယ်။သမ္မတဟောင်းအိုဘားမားလက်ထက်ကကျူဘားနဲ့တမိုင်းဝင်ဆက်ဆံရေးပြန်ဆခဲ့တာကိုသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကကန့်သတ်ချက်တွေပြန်လည်ချမှတ်ခဲ့ပါတယ်။အိုဘားမားလက်ထက်မှာဒုသမ္မတတာဝန်ယူခဲ့တဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်ကကျူဘားအပေါ်အိုဘားမားအစိုးရလက်ထက်ချဉ်းကပ်မှုမျိုးပြန်လုပ်မယ်လို့ရွေးကောက်ပွဲမဲဆွယ်ကတိပေးထားပါတယ်။1962ခုနှစ်ထဲကကျူဘားအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုအခုရက်ထိဆက်လက်ချမှတ်ထားဆဲဖြစ်ပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညတိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညတိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညသတင်းတွေကိုကျွန်တော်တမောင်သားကဆက်လက်ကြီးညာမှာပါစီးပွားရေးလုပ်ငန်းရှင်ဥမ္မောင်ဝိတ်ကဒေါ်လာငွေ9သိန်းလက်ထိုးခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုနှမှုကိုဒီကနေ့မေလ18ရက်နေ့နေပြည်တော်အထူးတရားရုံးမှာကြားနာခဲ့ပါတယ်။အောက်ဒီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပုံမှန်55နဲ့ဒီအမှုနှမှုကိုဆွဲဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့ကတတိယမြောက်ဤအုံချင်းဖြစ်ပြီးအောက်ဒီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးရေးအရာရှိတရားလိုဦးရထက်ကိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကမင်းပြန်ခဲ့ပေမဲ့မပြီးပြခဲ့ပါဘူးအမှုနှမှုအတွက်စစ်ကောင်စီဘက်ကတင်ပြထားတဲ့တရားလိုသက်သေစီးရင်မှာဆေးပိုင်းကုမ္ပဏီပိုင်ရှင်ဥမ္မာဝိတ်လည်းပါဝင်ပြီးသူကိုယ်တိုင်လာရောက်ထွက်ဆိုနိုင်ပွဲရှိတယ်လို့သိရပါတယ်သက်သေဆယ်ဦးတဲ့မနဲ့စစ်မေးဖို့ရှိပါတယ်ဒီအမှုပြင်စစ်ကောင်စီဟာဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်ပြီးတော့လည်းဒေါ်ဆန်းစုကြည်ပေါ်အာဂရီအမှုနဲ့ဆွဲဆိုထားတာရှိပါသေးတယ်အဲ့ဒီအမှုနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုဥပဒေနဲ့ဆက်လက်တရားစွဲဆိုဖို့တင့်မတင့်ကိုတစ်ဖက်ရှိနေတွေကဒီကနေ့မှပဲအပိသလျှောက်လဲချက်တင်သွင်းခဲ့ကြပါတယ်ဒီအမှုတွေကိုလာမဲ့မေလ24ရက်နေ့အင်္ဂါနေ့မှာဆက်လက်စစ်ဆေးကြားနာမှာဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ကြမ်းမာရေးကောင်းမွန်တယ်လို့သိရပါတယ်မလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူတင်အဗ်ဒူလာကစစကဝါဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာတန်ဆရီယိုဟေးဆာဆာကာဝါကိုသူ့ရုံးမှာဒီကနေ့လက်ခံတွေ့ဆုံခဲ့တယ်လို့သူ့ရဲ့လူမှုစာမျက်နှာမှာတင်ထားပါဗျ။မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးအရေးကြီးနယ်ပယ်တော်တော်များများကိုသဘောတူကြတယ်လို့သူကရေးထားပါဗျ။အရက်သားတွေရဲ့လုံခြုံရေးအတွက်အပြစ်ခတ်ရဆဲရေးကိုပါဝင်ပတ်သက်သူတွေအလုံးကလိုက်နာကြဖို့အရေးကြီးကြောင်းနိုင်ငံတကာကပါဝင်လာအောင်ဖိတ်ကြားခြင်းအပြင်လူသားချင်းစာနာထောက်ထားမှုအားကောင်းအောင်ဆောင်ရွက်ရေးကအရေးပေါ်လိုအပ်နေကြောင်းလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးလမ်းကြောင်းတွေဖန်တီးဖို့လိုအပ်ကြောင်းအဆရှိတဲ့ကိစ္စတွေမှာသဘောတူကြတယ်လို့ပြောပါတယ်။အာဆီယံရဲ့မူငါချက်အကောင့်ထဲပေါ်ပြီးပေါဝင်ပတ်သက်သူတွေနဲ့ထိတွေ့ဆက်ဆံမှုဂျပန်ကအာဆီယံကိုထောက်ခံကြောင်းမစ္စတာဆာဆာကာဝါစီကကြားခဲ့ရတာဟာအားတက်ဖွယ်ဖြစ်ပါတယ်လို့လည်းမလေးရှားနိုင်ငံဂျာယီဝန်ကြီးကရေးထားပါတယ်။စာအုပ်စီတင်ပို့မှုပိတ်ပင်ထားတာကိုဖျက်သိမ်းဖို့တောင်းဆိုတဲ့စာနာပြပွဲတွေကိုအင်ဒိုနီးရှားတောင်သူတွေကမြို့တော်ဂျကာတာနဲ့တခြားမြို့အနှံ့အပြားမှာဆင်နွှဲနေကြပါတယ်။ စီးပွားရေးရာပေါင်းစပ်ညီနိုင်ရေးဝန်ကြီးဌာနရုံးချိန်မှာတောင်သူတွေကစုယုံဆန္ဒပြနေကြတာဖြစ်ပါတယ်။စောင်းစီထုတ်တဲ့စီယုံသီးတွေအဖြစ်တင်ထားတဲ့ထရက်ကားတစ်စီးလဲဆန္ဒပြပွဲမှာပါဝင်ပါတယ်။ဒေသဆိုင်ရာအာဏာပိုင်တွေကသတ်မှတ်ထားတဲ့စီယုံသီးကြမ်းခင်းစင်းလုံးရဲ့80ရာခိုင်နှုန်းအထိဈေးကကျသွားပါတယ်။စောင်းစီဆက်တွေရဲ့ခန်းမှန်းဆက်25ရာခိုင်နှုန်းကကုန်ကျန်းအဝယ်ရပ်ထားကြပါတယ်။ဒီလိုဈေးကျနေတာကြောင့်တောင်သူတွေကစိုက်ဖို့တောင်တုံနေနေကြတယ်လို့ဆန္ဒပြနေတဲ့အာချီကတောင်သူယူစလမ်တမ်ရင်ကပြောပါတယ်။အင်ဒိုနီးရှားဟာကမ္ဘာမှာစားအုပ်စုကျင်ပို့တာအကြီးမားဆုံးနိုင်ငံဖြစ်ပါတယ်။ပြည်တွင်းစားသုံးစီဈေးတွေတက်လာတဲ့အတွက်စားအုပ်စုကျင်ပို့မှုကိုအစိုးရကပိတ်ပင်ခဲ့တာပါ။ Indicator Politics Indonesia ရဲ့သဘောထားစစ်တမ်းအရတမရချိုကိုဗီဒီယိုတို့အပေါ်မှာထောက်ခံတဲ့ရာခိုင်နှုန်းကမေလမှ58.1 ရာခိုင်နှုန်းအထိကျသွားခဲ့ပါတယ်။2015ခုနှစ်ဒီဇင်ဘာလကလေးကဆိုရင်ဒါဟာအနိုင်ဆုံးထောက်ခံမှုဖြစ်ပါတယ်။တရက်ထက်လူ 3,000 ကျော်ဖျားနာလာကြတဲ့အတိုင်းမြောက်ကိုရီးယားနိုင်ငံမှာ COVID-19 ကရောဂါပြန့်ပွားမှုကိုရင်ဆိုင်ရမှာစစ်တပ်ကပါဝင်ကူညီလာရတယ်လို့နိုင်ငံတော်ပိုင်းကိုရီးယားဗဟိုသတင်းဌာန KCNA ကပြောပါတယ်။လူ6ယောက်သေဆုံးပေါ်ခဲ့တဲ့အတွက် AB လနောက်ပိုင်းကလေးကဆိုရင်ဖြာနာသူ3,800,000ရှိပြီးစုစုပေါင်းသေဆုံးသူ56ယောက်ရှိသွားခဲ့ပါပြီ။တကယ်ဖြစ်နေတာကဓာတ်တွေပိုနိုင်တယ်လို့ကြွန့်ကျင်သူတွေကတော့ခံမှန်းကြပါတယ်။တောင်ကိုရီးယားကကိုဗစ်ကပ်ဘေးကူညီဖို့နိုင်ငံအလုပ်စပွဲဝိုင်းထိုင်ဆွေးနွေးဖို့ကမ်းလှမ်းထားပေမဲ့မြောက်ကိုရီးယားကတော့အခုထိမတုံ့ပြန်သေးပါဘူး။ကိုဗစ်စစ်ဆေးရေးဆေးဘူးတွေဆေးဝါးတွေနှကောင်းစည်းတွေနဲ့ကာကွယ်ဆေးတွေကိုပို့ပေးဖို့တောင်ကိုရီးယားကအဆင့်သင့်ရှိကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးကောင်ချောင်စီးကလက်မှတ်ရေးထိုးအကြောင်းချထားပြီးမြောက်ကိုရီးယားကိုမြန်မြန်အကြောင်းပြန်ဖို့တိုက်တွန်းလိုက်ပါတယ
်ဒါကတော့အင်ကာညာပိုင်းသတင်းအစီအစဉ်ကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကတင်ဆက်ခဲ့တာပါ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်မကြာခင်မှာတော့ဟာခါကလေးလမ်းကျောပေါ်ကကြေးရွာတွေမီးရှို့ဖျက်ဆီးခံရတဲ့အခြေအနေကိုကြားဖို့ရှိပါတယ်အခုတော့မြန်မာနဲ့ဆက်ဆံရေး Australia ဘက်ကတန်အဆင့် short ချလိုက်တာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးကိုအဆင့် short ချသွားဖို့ Australia နိုင်ငံကကြိုးပမ်းနေကြောင်း Australia သတင်းတွေမှာဖော်ပြထားပါတယ်။ဒါဟာစစ်ကောင်စီအတွက်တန်တမန်ရေးနယ်ပယ်ကထိုးနှက်ချက်တစ်ခုဖြစ်တယ်လို့လည်းတက်ကြွသူတွေလေ့လာသူတွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင်
။ပြီးခဲ့တဲ့ April လအတွင်းကတက်တန်းကုန်ဆုံးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ Australia တန်မှတ်ကြီးနေရာမှာတန်မှတ်အဆင့်ဆက်မထားတော့ဘဲနဲ့တန်ယုံယာယီတာဝန်ခံသဘောအစားထိုးသွားမယ်လို့ဩစတြေးလျအခြေစိုက် EBC သတင်းဌာနကဖော်ပြခဲ့တာပါဒီလိုလုပ်တာကြောင့်တာမတ်ကြီးခန့်လွှာပေးဖို့အတွက်စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံမှုကိုရှောင်ရှားနိုင်တဲ့သဘောဖြစ်ပါတယ်ဩစတြေးလျဘက်ကဒီလိုတာမတ်ကြီးဆောင်ရွက်မှုဟာဩစတြေးလျရောက်မြန်မာအတိုင်းဝိုင်းရဲ့ကြိုးပမ်းချက်ရလဒ်တစ်ခုဖြစ်တယ်လို့ဩစတြေးလျအခြေစိုက်နိုင်ငံရေးတကြွလှုပ်ရှားသူတူဖြစ်တယ်လို့မြန်မာဆက်ဆောင်တွေကိုပံ့ပိုးကူညီရေးအတွက်အဓိကတောင်းအယူနေတဲ့မန်နန်းကပြောပါတယ
်အမားတို့ဒီဩစတြေးလျနဲ့ဒီပြည်နယ်နဲ့တိုင်းမှာရှိတဲ့ပြည်နယ်တိုင်းတွေအကုန်လုံးကလည်းစ조사ပြီးတော့ပဲလုပ်ပေးနေကြတာလေဒီတို့အဖွဲ့တွေဆိုရင်ဘယ်လိုပြောမလဲအမားတို့တတ်နိုင်တယ်လောက်ပေါ့နော်ဩစတြေးလျဂါဗာမန့်ကိုပရက်ချာပေးပြီးတော့အများအားသူတို့ရဲ့ဒီဟိုကလူကြီးတွေနဲ့တွားတွေ့ပြီးပြောပြီးကြလို့ရှိရင်ဒီမှာပိုတက်တွေလို့အများအားဩစတြေးလျဂါဗာမန့်ကိုဖိအားတွေအများအားပေးလို့လေအဲ့လိုမျိုးဖြစ်လာတယ်လို့တော့အမားတို့ကတော့
မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာဝန်ကြီးအန်ဒရီယာဖောက်တာကအခုနှစ်ဧပြီလထဲမှာသူ့ရဲ့တာဝန်တက်တန်းပြီးဆုံးပါတယ်။ဒါကြောင့်မို့တာဝန်ကြီးနေရာကိုအစားထိုးဖို့အတွက်ကုန်သွယ်ရေးနဲ့နိုင်ငံရေးဌာန Defect ရဲ့အကြီးအကဲရရှိသူကိုခန့်ဖို့ဩစတြေးလျနိုင်ငံကရာထားတာပါ။ဒါပေမဲ့မြန်မာစစ်ကောင်စီရဲ့အတိအမှတ်ပြုတာကိုခံယူမှာမဟုတ်ဘဲနဲ့တန်ယုံတာဝန်ခံဖြစ်နေပဲလုပ်ငန်းတွေကိုလုဆောင်သွားဖို့ရှိနေတယ်လို့ဩစတြေးလျခြေစိုက် ABC သတင်းဌာနကရေးပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရေးဌာနကတော့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အလားတူလိုပဲဗြိတိန်ကလည်းမြန်မာနဲ့တန်ဆက်တွေကြီးမှာတန်မတ်ကြီးအစားတန်ယုံတာဝန်ခံဖြစ်နေ short ချလိုက်တာတွေ့ရပါတယ်ဗြိတိန်ငွေကြေးရေးဌာနကတန်ဆင် short ချတယ်လို့တရားဝင်ထုတ်ပြန်တာမျိုးမရှိပေမဲ့2021ခုနှစ်မှာတန်မတ်ကြီးဖြစ်နေခန်းခါသူ Mr. Pete Bowers ကိုတန်ယုံတာဝန်ခံအဆင့်ဖြစ်နေဗြိတိန်ငွေကြေးရေးဌာန website ပြမှာဖော်ပြထားပါတယ်သ ူ့ကိုမြန်မာနိုင်ငံဘက်ကအခုချိန်ထိကိုပြည်ဝင်ခွင့်မပေးသေးပါဘူးစစ်ကောင်စီနဲ့ဆက်ဆက်ရေးမှာအနောက်နိုင်ငံကြီးတွေဘက်ကအခုလိုတန်ဆင်လျှော့ချတာမျိုးဟာစစ်ကောင်စီအတွက်တော့နောက်ထပ်တန်တမာရေးရှုံးနိမ့်မှုတစ်ရပ်ဖြစ်တယ်လို့နိုင်ငံရေးလှိလာသူဒေါက်တာမြေသိန်းကပြောပါတယ
်ရေပူရအဖင်ပြောတယ်ဆိုရင်တန်တမာရေးရတော့တော်တော်အထိနာနေတယ်အထိနာသွားပြီလို့ပြောလို့ရတယ်နောက်ဆုံးခုဖြစ်ခဲ့တဲ့ဒီကမ္ဘာ့အင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ကဥဆောင်ပြီးတော့ဒီအင်ဖြူရောမှာမက်ဆီမောင်ကိုလက်ခံတွေ့ဆုံနေဆိုတဲ့ကိစ္စကဒီစကားဆရဲ့လက်ရှိအခြေအနေကတော့ဖြစ်ရင်ပြမပြောင်မြောက်မိဖက်နိုင်ငံနေနဲ့ဆက်ဆံရေးအဖြစ်တော့တက္ကမကြီးရကတော့ကြာရှုံးသွားပြီလို့ရေပူရပြောလို့ရပါတယ်
။ဩစတြေးလျအစိုးရနဲ့လွှတ်တော်တွေမှာအနာသိန်းစစ်ကောင်စီကိုအရေးယူဖို့ဩစတြေးလျရောက်မြန်မာတိုင်ဝမ်တွေကလှုံ့ဆော်တိုက်တွန်းနေပါတယ်။ဩစတြေးလျကိုရောက်နေတဲ့စစ်ကောင်စီမိသားစုဝင်တွေရဲ့ပြည်ဝင်ခွင့်အချက်လက်တွေကိုစစ်စစ်ပေးဖို့စစ်ကောင်စီနဲ့သူနဲ့ပတ်သက်သူတွေကိုစီးပွားရေးပိတ်ဆို့အရေးယူပေးဖို့တောင်းဆိုခဲ့ကြတာပါ။အကြခင်ကျင်းပမဲ့ဩစတြေးလျအာဆီယံစီးပွားရေးဖိုရမ်မှာလည်းဩစတြေးလျဆိုင်ရာစစ်ကောင်စီရဲ့မြန်မာတမတ်ကြီးဦးတောင်အောင်ညွတ်တယောက်ခွင့်မရခဲ့ပါဘူး။ဒါလို့တယောက်ခွင့်မရဖို့အတွက်လည်းဩစတြေးလျနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့မြန်မာရေးလှုပ်ရှားသူတွေကဖိအားပေးခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ
။ကုသညို့ပါရှင်။အင်္ဂါညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ပညာရေး CDN ဝန်ထမ်းတွေအလုပ်ပြန်ဝင်ဖို့စစ်ကောင်စီကကန့်လန့်လိုက်တာကိုကြီးကြရအောင်ပါ။စစ်ကောင်စီကအကြောင်းတွေပြန်ဖို့ဒီပြန်ဖွင့်ဖို့ပြင်ဆင်နေတယ်လို့ပဲဆရာနာသိန်းချိန်အကျမ်းမဖက်တဲ့အာနာဖီဆန်ရေးလုတ်ခဲ့ကြတဲ့ CDN ပညာရေးဝန်ထမ်းတွေတာဝန်ပြန်လဲထမ်းဆောင်ကြဖို့လဲတိုက်တွန်းနေပါတယ်တာဝန်ပြန်ပြီးထမ်းဆောင်မဲ့ CDN ဝန်ထမ်းတွေရဲ့ပြက်ကွက်ခဲ့တဲ့ကာလတွေကိုလဆာမဲ့ခွင့်ပြစ်တတ်မှတ်ပေးမှာဖြစ်ပြီးတော့ကြီးကြီးမားမားရာဇဝတ်ကျူးလွန်တာတွေမရှိရင်တာဝန်ပြန်ပြီးထမ်းဆောင်နိုင်တယ်လို့လဲကန့်လန့်ထားပါတယ်ဒီအပေါ် CDN ပညာရေးဝန်ထမ်းတွေနဲ့အမြင်တွေနောက်ចောင်းတွေပြန်ဖွင့်မဲ့အရေးမိဘတွေရဲ့အမြင်တွေကိုစူးစီးမေးမြန်းထားတဲ့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင်
။လာမယ့်2022-2023ပညာသင်နှင့်တာဝန်ပြန်လည်ထမ်းဆောင်မှုအတွက်ဆရာနာသိန်းထားတဲ့အချိန်မှာအကြမ်းမဖက်တဲ့အာဏာဖီဆန်ရေးလုပ်ခဲ့ကြတဲ့ CDN ပညာရေးဝန်ထမ်းတွေတာဝန်ပြန်ပြီးတော့ထမ်းဆောင်ကြဖို့ဒီကနေ့ရက်စွဲနဲ့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်ဒီလိုမျိုးဖိတ်ခေါ်ခဲ့တဲ့အပေါ် CDN ပညာရေးဝန်ထမ်းတဦးလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဆရာတဦးကတော့သူ့သဘောထားကိုအခုလို VOA ကိုပြောပါတယ်
တော်တော့ကကျွန်တော်တို့ကဆက်ငရက်ဆာဒီအဆိုးရလုံးမှာမတက်မှတ်ခဲ့တာ哦မတက်မှတ်ခဲ့လို့လဲကျွန်တော်တို့ကဒီစီပြံလုပ်ခဲ့တာလေအဲ့တော့သူတို့ပြန်ခေါ်ချင်းပြန်ခေါ်တဲ့ဆာဘယ်လောက်ထုတ်ထုတ်ကျွန်တော်တို့ကဟိုပြန်ဝင်ဖို့ကအကြောင်းမရှိပါဘူးဘာလို့လဲဆိုကျွန်တော်တို့ကဖောင်ပြစ်ခဲ့ပြီးသားဥစ္စာ
စစ်ကောင်စီကဖိတ်ခေါ်ထားတဲ့ဂျင်ညာချက်အရာတာဝန်ပြန်ပြီးတော့ထမ်းဆောင်မဲ့ CDN ဝန်ထမ်းတွေရဲ့ပြက်ကွက်ခဲ့တဲ့ကာလတွေအတွက်လစာမဲ့ခွင့်ဖြစ်တတ်မှတ်မှာဖြစ်တယ်လို့ဆိုထားပါတယ်ကြီးလေတဲ့ရာဇဝတ်မှုကျူးလွန်ထားတဲ့သူတွေကလွဲပြီးတာဝန်ပြန်လည်ထမ်းဆောင်နိုင်မှာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြပါရှိပါတယ်။တာဝန်ပြန်လည်ထမ်းဆောင်လို့တဲ့အခြေခံပညာဝန်ထမ်းတွေအနေနဲ့သူတို့နောက်ဆုံးတာဝန်ထမ်းဆောင်ခဲ့တဲ့စာတင်ကြောင်းပညာရေးမှုယုံဆတဲ့နေရာတွေမှာအယူခံလွှာတင်သွင်းရမယ်လို့စစ်ကောင်စီကဆိုပါတယ်။စစ်ကောင်စီဘက်ကပြီးခဲ့တဲ့စာတင်နှစ်လကနေစပြီးစာတင်ကြောင်းတွေပြန်ဖွင့်ဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီမှာလက်ရှိပညာရေးစနစ်ကိုနားလည်တက်ကြွသူတော်တော်များများမရှိတာကြောင့်ကျောင်းဆရာဆရာမလိုအပ်ချက်တွေဖြစ်ခဲ့ပါတယ်။စစ်ကောင်စီဟာပုံမှန်အခြေအနေတွေပြန်ဖြစ်လာဖို့ဖြစ်တဲ့နည်းနဲ့စာတင်ကြောင်းတွေကိုပြန်ပြီးတော့ဖွင့်လှစ်နေတာလို့ဆရာဆရာမများတက်မကဆရာကသုံးသပ်ပါတယ်။အဖမ်းစီတချို့ပါရှိလာလို့ CDN လုပ်တဲ့ဝန်ထမ်းတော်တော်များများလည်းနေရက်ကနေတိမ်းရှောင်ခဲ့ကြရပါတယ်။စစ်ကောင်စီဘက်ကစာတင်ကြောင်းတွေပြန်ဖွင့်ဖို့လုပ်တဲ့အခါမှာတော့စစ်ကောင်စီကဖွင့်တဲ့ကြောင်းတွေကိုမတက်ဘဲအာဏာဖီဆန်ကြဖို့တက်ကြွလှုံ့ရှားသူတွေကလှုံ့ဆော်ခဲ့ပါတယ်။ဒါကြောင့်ကြောင်းပြန်မပို့ဖို့ဆုံးဖြတ်ခဲ့တဲ့မိဘတချို့လည်းရှိပါတယ်။စစ်ကောင်စီကလုပ်တဲ့ပညာရေးစနစ်ကိုမယုံကြည်လို့ပါလို့မော်လမြိုင်မြို့ကကြောင်းသားမိဘတဦးကပြောပါတယ်
။မထားဘူး။သူတို့ပေးတဲ့ပညာရေးစနစ်ကိုအလိုမရှိဘူး။ဘလို့မအောင်လက်ခံနိုင်မှာမရှိလို့ပြောမထားဘူး။နေုံကြီးတက်ရမယ်လို့ခြေရလုတ်သွားတယ်။မိနစ်တုံးကပညာသင်ချက်မှာလုတ်သွားတဲ့ဟာကိုပြီးခင်အဖြစ်အယုံကြည်မရှိဘူး။သူတို့မဖွင့်ရမယ့်အချိန်မှာတော့လုံလောက်တဲ့စာသင်ချက်မရှိတဲ့အချိန်မှာသူတို့တတ်တုပ်ရိုက်ပြီးတော့စီစဉ်ပြီးတော့ဖွင့်သွားတယ်။ဖွင့်သွားပြီးတော့အတန်းတင်းပေးလိုက်တယ်။အဲ့ဒီဟာကိုကြည့်ခြင်းအဖြစ်ဒါဟာပညာအစ်စ်အမှန်တက်မြောက်လိမ့်မယ်လို့မယုံကြည်ဘူးပေါ့နော်အဓိကက
။ကြောင်းမထားပဲအာနာဖီဆန်ရေးမှာပါဝင်လို့ပေမဲ့ကလေးပညာရေးအတွက်စိတ်ပူပန်ရသူတွေလည်းရှိနေပါတယ်။ကလေးပညာရေးအတွက်အွန်လိုင်းကနေကျောင်းတက်နိုင်အောင်စီစဉ်ဖို့ခက်ခဲလို့ကျောင်းထဖို့ပြင်ဆင်နေရတဲ့မိဘတွေလည်းရှိပါတယ်။မော်လမြိုင်မြို့ကနောက်ထပ်ကျောင်းသားမိဘတဦးကတော့ကလေးတွေအိမ်မှာနေပြီးဂိမ်းဆော့နေတာမျိုးပဲမဖြစ်အောင်သူ့အနေနဲ့ကလေးတွေကိုကျောင်းထားမယ်လို့ဆိုပါတယ်။
ဟိုတောင်းမတောက်ဆိုကိုယ့်ရဲ့လေးရောမယ်လေးရောမယ်ဆိုတာလေဟိုအခုကတော့ကလေးတွေဟိုအိုကျယ်လေးတွေပဲနော်73ဟို73နဲ့ဆက်နေတယ်ဆိုရပါတော့ကျွန်တော်ရဲ့တာဝန်ကြီးတွေကကလေးတွေကဒီဂိမ်းမှာပဲဆွဲနေတာကလေးတွေဟိုတောင်းမတက်ဟိုပညာမသင်ကြတဲ့ခါကျတော့လေးရောမှဆိုလို့ဒီတောင်းထားတာပေါ့နော်နောက်တစ်ခုကအချို့တောင်းသားမိသားတွေဆိုပေါ့နော်ဒီ9တန်း8တန်း9တန်း10တန်းရဲ့တောင်းသားမိသားတွေဆိုဟိုတောင်းထားတဲ့လေလို့မြင်တယ်ပေါ့နော်ဘာလို့လဲဆိုတော့ဒီစီဝါတွေအရန်ပေါ်နေဒီကွာလက်ထပ်မှာပေါ့နော်ထက်တာအုပ်တွေဆက်နေလို့ဒီကွာအရန်ပေါ်အဲ့တော့ကိုယ်နဲ့ကိုယ်ကိုတောင်းထားတာပေါ့နော်ဒီစီဝါကဒီဒီဟိုဘက်ပါကိုကိုရဝယ်တာတော့၆00အောင်ပဲဘူးစီပါ၆00အောင်မလို့1000နဲ့5000နဲ့အဲ့ဒါအစားရှိရတော့ကလေးတွေဒီတိုင်းဒီကြောင်းမထားပဲဖြစ်တာဒီမြေစီပါမှန်လေတို့ဒီလောင်းကားမှန်လေတို့ကြောက်သွားလေ
ဆရာဆရာမများတမကကနေပြုစုတဲ့စည်ရင်အရာဆိုရင်တော့ပညာရေးခန္ဓာမှာစစ်ကောင်စီအောက်ကအလုံးမလုံလို့တဲ့စီရီယံဝန်ထမ်းကတသိန်းခွဲနီးပါးရှိတယ်လို့သိရပါတယ်ရှင်
မဆုမွန်ပြောပြသွားတာပါမကြခင်မှာတော့မူဆယ်မျိုးပေါ်ရာဇဝင်းမှုတွေထူပြောလာတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အခုတော့ချင်းပြည်နယ်ကအခြေအနေကိုပြောပြမှာပါချင်းပြည်နယ်ဟာခမြို့ကနေသခိုင်းတိုင်းကလေးမြို့အကြားလမ်းကျောတလျှောက်ကျေးရွာအများပြားမိရှုဖျက်ဆီးခံရတယ်လို့ဒေသခံအကူအညီပေးနေတဲ့အဖွဲ့တွေက VOA ကိုပြောပါတယ်ဒါအပြင်ဒေသခံကျေးရွာသား800ခန့်လောက်ဟာတောတောင်တွေထဲမှာတင်းရှောင်နေရပြီးတော့အဲ့ဒီထဲမှာကလေးငယ်100နီးပါးဟာမတန့်ရှင်းတဲ့ရေတွေတောက်သုံးပြီးလို့ဝမ်းပြက်ဝမ်းလျှော်ယောဂဖြစ်နေတယ်လို့လည်းသိရပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ချန်းကပြောပြမှာပါရှင
်စစ်ကောင်စီတပ်တွေဟာချင်းပြည်နယ်ဟာခါဖလန်းမြို့နယ်ကနေကလေးမြို့ဘက်ကိုနယ်မြေရှင်းလင်းရေးခြိတက်လာတဲ့လမ်းတစ်လျှောက်ကျေးရွာတချို့ကိုမီးတင်ရှို့ခဲ့တယ်လို့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
ကျွန်တော်တို့ဖလားမြို့နယ်ချင်းမာတဲ့အကုန်ရှိတာအခါကကလေးကြားပေါ့ဖလားမြို့နယ်ချင်းမာရှိတဲ့ရွာကလေးရွာပေါ့33ငယ်ရှိတာဥပမာရမ်ချလိုရွာမှာဆိုရင်88ဖလန်းကြရွာမှာဆိုရင်89ပါတေးရွာမှာ88ဇောင်းလေး88တကွတ်တကွတ်လမ်းဘေးမှာရှိတဲ့အိမ်တွေအဲရှိသွားတာ
မေလ2ရက်နေ့ကနေမေလ16ရက်နေ့အထိဟာခမြို့ကနေကလေးမြို့ကိုစစ်ကောင်စီတပ်ကနေခြိတက်ရလမ်းတလျှောက်ဖလန်းမြို့နယ်ကားလမ်းဘေးမှာရှိတဲ့ရန်ထလိုရွာတလန်းစာရွာပါတဲရွာဇောင်လဲရွာစတဲ့ရွာလေးရွာကအင်ဂျီ33လုံးကိုမီးရှို့ခဲ့တယ်လို့ပြောပါတယ်။ဒီရက်ပိုင်းအတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေကြားတိုက်ပွဲဖြစ်ပွားတာမရှိပေမဲ့ CDF အဖွဲ့တွေထောင်ထားတဲ့မိုင်းနင်းမိတာချောင်းမြောင်းပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ချင်းမျိုးသားတပ်ဦး CNF ရဲ့ပြောခွင့်ရပူးထက်နီကတော့စစ်ကောင်စီတပ်တွေဟာရည်ရွယ်ချက်ရှိရှိကျေးရွာတွေကိုဖျက်ဆီးနေတယ်လို့ပြောပါတယ
်။စစ်ကောင်စီကတိုက်ပွဲဖြစ်တဲ့နေရာကျေးရွာရောက်တဲ့နေရာတိုင်းကတော့ဒီသူရဲ့အုပ်အိမ်ကိုမီးရှို့တာကတော့အမြင်ရမှာပဲပေါ့နော်။ကျွန်တော်တို့ဒီပြရတာကတော့အဲ့ဒီလိုမီးရှို့တာကဒီလိုရမရှိတော့ဘူးခပြေကုန်ကြပြီ။အဲ့ဒီလိုမီးရှို့တာကကျက်ဆင်းသွားတဲ့ကလေးတပ်ကအလောင်းကြီးကိုဒီလဲခဲ့ပြီးတော့တခါလဲမီးရှို့တာတွေသူတို့လောက်တာပေါ့အဲ့ဒီပုံစံမျိုးတွေသူတို့ကမီးရှို့တာကိုတွေ့ရတာပေါ့နော
်ကျေးရွာတွေမီးရှို့ခံရလို့ထွက်ပြေးနေရတဲ့ရွာသား800လောက်ဟာတောတောင်နေတဲ့တင်းရှောင်နေရဆဲပဲလို့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်မီးရှို့ခံရတဲ့နေရာမရှိတော့တဲ့မိသားစုတွေတော့အိမ်မပြန်ရဲကြပြေးဖို့သူတို့တော့ထဲမှာပဲရှိနေတော့ပါတဲ့ဇောင်လေးရွာပေါ့လေရောင်းလေးမှာကြာတော့လေးရပါတော့တာပြကြတော့တချို့ပြန်ပြန်နေကြပြီးတော့လောလောဆယ်တော့800ဝန်းကျင်လောက်တော့တော့ထဲမှာရှိနေမှာ
ဒီစစ်ဆောင်ရွာသားတွေတဲကဇောင်းလဲရွာကစစ်ဘေးဆောင်တရားနီးပါးဟာတောတောင်နေတွေမှာပိုးအောင်နေစင်မှာမတန့်ရှင်းတဲ့ရေတောက်မိလို့ဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်နေတယ်လို့သူကဆက်ပြောပါတယ်
ဒီလိုပဲအဲ့ဒီဇောင်းလေးရွာမှာကြတော့ကလေးတို့များကဝမ်းပြဝမ်းလျှော်ဖြစ်တာသူတို့ကဦးရတောင်ရမှာဒီ30ဆု50ဆုဆက်တဲ့ဖြစ်နေတာဆိုတော့ဒီ400ဖြဲမှာ100ဝန်းကျင်လိုက်တော့ဖြစ်ပြန်ခဏခဏရတာပေါ့ပြတာကဤတက်တောက်တုံးမှုနည်းနည်းတစ်ချဲတယ်လို့ပြောပါတယ်သူကမိုးဆပ်ကြပြီဆိုတော့စိတ်ဆန်းကြီးတွေကနည်းနည်းနောက်ကြည့်နေတာရှိတာပေါ့ဒီတော့ဒီချိန်မှာ widget A တွေလည်းကြီးရချက်ရတာနည်းနည်းအချက်ချက်ရှိနေတော့ဒီစိတ်တော့ဒါနဲ့ဖြစ်တယ်ဆိုတာကိုပြောပေါ်ရတယ်။ကုသမှုကတော့ဒီလိုပဲကျွန်တော်တို့ကဒီကနေသေးွားတွေပို့တယ်သူတို့တောင်ရထက်မှာဖက်ပြန်ခွဲဝင်နေကြတယ်
။စေဘေးဒုက္ခတဲ့ရဲ့စားတောက်ရေးနဲ့ကျန်းမာရေးကိစ္စတွေကိုတော့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တွေကအကူအညီပေးနေကြပါတယ်။ ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ချင်းမျိုးသားတပ်ဦး CNF အပါအဝင်ချင်းကာကွယ်ရေးတပ်ဖွဲ့ CDF ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတာပါ။တိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေဟာရွာနဲ့အလန်းဝေးတဲ့နေရာမှာယာယီစစ်ဘေးရှောင်စခန်းတွေလုထားကြပြီးတော့စီရေးလုရှားမှုတွေမြင်းရင်ဘေးလွတ်တဲ့အချိန်ထိပုန်းခိုနေရပါတယ်ခင်ဗျာ
။ကိုငိမ့်ချက်ပါရှင်။VOA မြန်မာပိုင်းကတင်ဆက်နေတဲ့အခုလိုသတင်းအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။အခုတော့မူဆယ်မြို့ပေါ်မှာရာဇဝတ်မှုတွေထူပြောလာတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်အဓိကကုန်သွယ်ရေးစခန်းဖြစ်တဲ့မူဆယ်မြို့မှာဒီရက်ပိုင်းအတွင်းပစ်ခတ်တာတွေလူရက်တာတွေမကြာခဏဖြစ်နေပြီးတော့မူရည်ဆေးကြောင့်တိုက်စုံးမှုတွေလည်းမြင့်တက်နေပါတယ်။ဒီလိုဖြစ်ပွားလာတာဟာနယ်စပ်ဂိတ်ပိတ်လို့အလုတ်ကင်ခက်ခဲတာနဲ့လောင်းကစားဝိုင်းတွေလက်နက်ကင်ပြည်သူစစ်တွေနဲ့ဆက်ဆက်နေတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ။
နေဇာမျိုးဖြစ်တဲ့မူဆယ်မှာပြစ်ခတ်တာ၊ဓမြတိုက်တာ၊ခိုးဆိုးလူရက်တာတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလလောက်ကစပြီးပုံမှန်မြင့်တက်လာခဲ့ရတာကအခုအချိန်ထိလည်းဆက်လက်ဖြစ်ပွားနေတာပါ။ဒီရက်ပိုင်းတွင်းအခြေအနေကိုဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ်
။မနေ့ကည7:00နာရီဝန်းကျင်လောက်ပေါ့နော်။ဒီဆန်စော်ဘက်မှာဘယ်အဖွဲ့အစည်းလဲတော့မသိဘူးပေါ့ဗျာ။အဲပြစ်ခတ်ကြတယ်လို့တော့အဲကြားတယ်။လူတယောက်ဖြစ်တယ်လို့တော့ပြောတာပဲ။ဒီလားရှင်လားတော့အဲမတိချာလေးပေါ့ချွေမျိုးတွေလည်းသူကဖုံးပိတ်ထားတော့ကျွန်တော်မေးရင်လည်းအဲမရလို့လေညွန်ခဲတဲ့နေ့ရက်နောက်ကတော့မောင်ဝင်းဆောင်လို့မောင်ဝင်းကအဲနေ့တိုင်းမှာလူတစ်ဖက်က၃ယောက်အဲရှေ့ငားနဲ့လာပြီးတော့မှဓမြတိုက်တာပေါ့အခုတော့အဲ့လိုအများချင်းဖြစ်လာတယ်ဗ
ျဓမြတိုက်တဲ့အဖွဲ့ဟာမိကန်တစ်တာငွေသား၅သိန်းကျော်နဲ့အင်ရှင်နစီကတယ်လီဖုန်းတွေကိုသိမ်းယူပြီးအပြန်မှာလမ်းမှာရင်မတော်တဆတိုက်ခတ်မှုဖြစ်ပြီးထွက်ပြေးသွားတာကြောင့်မိကန်တစ်တာတော့ပြန်လဲရရှိခဲ့ကြောင်းပြောပါတယ်။တခြားမူဆယ်မျိုးကတအူးကလည်းဒီလ၈ရက်နေ့ကပြည်သူစစ်တွေပစ်ခတ်တာကြောင့်ဆိုင်ကယ်ဆီလာတဲ့လူငယ်၃ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်
။ပြီးခဲ့တဲ့၈ရက်နေ့ကလည်း၈ရက်နေ့လည်းဖြစ်တယ်။အဲ့ဒါကဘာလို့မှမသိလိုက်ဘူး။သူတို့သားရေးစစ်တယ်လား။သားတဲ့ပြည်သူစစ်တွေကလည်းသူကထိုင်နေလူမင်းနဲ့နေသားလည်းလမ်းတားလိုက်တာကလေးတွေကလည်းပဲသိနေတယ်ဗျာ။ဆိုင်ကယ်ဆီဖြတ်တော့ပစ်လိုက်တာသိရောလို့ပြောတယ်။
မူဆယ်မြို့ကလောင်းကစားရုံနေမှာလုံခြုံရေးယူထားတဲ့ပြည်သူစစ်အဖွဲ့တွေဟာအနည်းဆုံး20ကျော်အထက်ရှိနေကြောင်းပြောပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလည်းမင်္ဂလာမူဆယ်မှာဒေသခံတို့အုပ်ကိုရဲဝတ်စုံဝတ်ထားသူတွေကဓားများတက်ခဲ့ကြောင်းရွှေဖီမြေတင်းဌာနကဖော်ပြထားပါတယ်။ရှမ်းပြည်နယ်အခြေစိုက်ရွှေဖီမြေတင်းဌာနရဲ့အက်ဒီတာမိုင်းအနိုင်ကလက်ရှိဖြစ်ပေါ်နေတဲ့ပြစ်ခတ်တာတွေလူရက်တာတွေတိုးမြင့်လာတဲ့အပေါ်အခုလိုသုံးသပ်ပြောဆိုပါတယ်။
အမှုတဲ့ငရေအောင်သွားနိုင်ဖြစ်တယ်ပေါ့ဒီနောက်ပိုင်းမှာကျတော့တရုတ်နယ်ချက်ကလည်းပြိတယ်လောက်ကင်တွေကလည်းမရှိတော့ဘူးအဲ့ဒါကဒီနောင်သာဝိုင်းနေဆိုရင်ဆယ်ချီပေါ့နော်ကျွန်တော်ပို့ပို့ခင်းကိုလောက်လာကြတော့ပူဆူးလာတယ်ဆိုတော့လူတွေကအလုံးလက်မဲ့ဖြစ်တဲ့အခါကျတော့အမှတေးပြီးလက်တက်လို့မရတဲ့အခါကျတော့ဒီနောင်သာယုံမှာစတောင်းသာရောက်ကြတယ်အမှရှုံးတဲ့အခါကျတော့အလဲလမ်းကြီးကိုလိုက်လာကြတယ်သက်ဆန်ရှာဖို့ကျတော့လည်းတေးပြီးဘက်ကိုပြန်တော့လို့မရတဲ့အခါကျတော့ဒါတမြတ်တိုက်မှုတွေပို့ပြီးဖြစ်လာတယ်ပေါ့အဲ့ကောဓမြတန်းမှုမှာတုံးနေတဲ့လက်နက်ပစ္စည်းတွေနဲ့လူတွေမှာဆိုရင်လည်းဒါပြည်သူစစ်တွေလက်နက်ကန်ပေါင်းဆောင်ရေတော်တော်လှုပ်ရှားတဲ့နေမျိုးနဲ့ဖြစ်တဲ့အခါကျတော့ဒါလက်နက်ကိုအလွယ်တကူရတဲ့နေရာလေးဖြစ်တယ်ပေါ့နော်
။ဒါအပြင်မူဆယ်အပါဝင်ရှမ်းပြည်နယ်ဒေသအတော်များများမှာမွေးစေဝါရောင်းဝယ်တာတွေတုံးဆွဲတာတွေလည်းမြင့်တက်လာနေကြောင်းပြောပါတယ်။ဧပြီလ20ရက်နေ့ကတော့မူဆယ်မြို့အတွင်းလူရက်သူနှုတ်ကိုပြည်သူစစ်ကလိုက်လံဖမ်းဆီးပစ်ခတ်တာမှာအသက်18နှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့တယ်လို့ငွေလဲဆိုင်နေမှာလူရတာဓမြတိုက်တာတွေမကြာခဏဖြစ်ခဲ့ပါတယ်။မူဆယ်မြို့မှာဖြစ်ပွားတဲ့ရာဇဝတ်မှုအတော်များများဟာလောင်းကစားရုံတွေ၊ကာရာအိုကေခန်းမတွေရှိရာ၊ကောက်မှုတုံ၊ဆွမ်ဆော၊မင်္ဂလာမူဆယ်ဘက်အချမ်းနဲ့စီမံကိန်းစုံလမ်းတစ်လျှောက်မှာအဖြစ်များနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုက်ပါရှင်။အင်္ဂါညပိုင်း VOA မြန်မာပိုင်းရဲ့အစီအစဉ်ကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိတင်ဆက်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါတယ်ပေးပို့ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်အခုအင်္ဂါညချမ်းအတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ရင်ကွင်းကျယ်မှတ်စုဆိုတဲ့အစီအစဉ်တစ်ကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဘာတလွားခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့ယူကရိန်းအရေးစေနာဝန်ထမ်းဖြစ်အကူအညီပေးနေသူတွေရဲ့အခြေအနေကိုပြောပြမှာပါရှင်။ယူကရိန်းပေါ်ရုရှားကျူးကျော်တိုက်ခိုက်မှုဟာတတိယလာတဲ့ကိုဝင်ရောက်လာပြီးမဲ့စစ်ပွဲအဆုံးသတ်နိုင်မဲ့အလားအလာကတော့မရှိသေးပါဘူး။တစ်ချိန်တည်းမှာပဲယူကရိန်းကိုကာကွယ်ဖို့အမေရိကန်တချို့ဒီစစ်ပွဲတဲ့ပါဝင်တိုက်ခိုက်ဖို့စူးစမ်းနေကြပါတယ်အလားတူမြန်မာဒုက္ခသည်တွေအတွက်နှစ်ပေါင်းများစွာလူသားချင်းစာနာမှုအကူအညီပေးရေးဆောင်ရွက်နေသူတို့လည်းယူကရိန်းကိုတွားရောက်အကူအညီပေးနေကြပါတယ်ဒီအကြောင်းကိုကျွန်မကစူးစီးတင်ပြမှာပ
ါ VOA သတင်းတော့ Nina Vishniver ရဲ့သတင်းပေးပို့ချက်မှာတော့ယူကရိန်းကိုထွက်ခွာဖို့ပြင်ဆင်နေတဲ့အမေရိကန်နိုင်ငံသားတို့ကိုတွေ့ရပါတယ်ယူကရိန်းအာဏာပိုင်တွေအဆိုအရသူတို့နိုင်ငံမှာနိုင်ငံခြားသား2000ကျော်ဟာနိုင်ငံတကာနယ်မြေကာကွယ်ရေးတပ်မှပါဝင်နေပြီဖြစ်တယ်လို့ဆိုပါရယ်အခုချိန်ထိယူကရိန်းသွားဖို့ရှောက်လွှာတင်ထားတဲ့အမေရိကန်နိုင်ငံသား6000ကျော်တဲက100ကျော်လောက်တော့အတည်ပြုပြီးဖြစ်ပါရယ်အန်တိုနီကပွန်ကတော့ယူကရိန်းကိုကာကွယ်ဖို့ပူးပေါင်းပါဝင်နေတဲ့နိုင်ငံတကာနယ်မြေကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုငွေကြေးထောက်ပံ့ရေးဆိုင်ရာနည်းပညာကျွမ်းကျင်သူဖြစ်ပါရယ်အခုသူဟာပိုလန်နိုင်ငံကိုအဖွဲ့ဝင်10ဦးနဲ့တူရောက်ရှိနေတာပါသူရဲ့အတွေ့အကြုံကို VOE ကိုအခုလိုပြောပါရယ
် There was a time where I got a little bit
No ဆက်ဆံခြင်းမှာနည်းနည်းရှုပ်သွားတဲ့အချိန်နဲ့ကြုံခဲ့ရပါတယ်။ဘာကြောင့်လဲဆိုရင်စေနာဝင်ထဲမှာ10ယောက်ကနေ15ယောက်လောက်ပဲရှိမယ်လို့ထင်ခဲ့တာပါ။ဒါပေမဲ့ကျွန်တော်လေးရင်မတက်ပြီးစင်းငိမ်ကြားထဲမှာ9နာရီလောက်ပဲရှိတဲ့အချိန်တွင်းရှောက်ထားတဲ့သူပေါင်းက150ထိရှိသွားပါတယ်
။ကပူးနဲ့အတူလိုက်ပါသွားတဲ့စေနာဝင်ထဲတွေဟာစာရွက်စာတမ်းနဲ့ထောက်ပံ့ပို့ဆောင်ရေးဆိုင်ရာကိစ္စရပ်တွေအတွက်ကူညီဆောင်ရွက်နေကြပါတယ်။ယူကရိန်းရေးမှာစေနာဝင်တဲ့အဖြစ်လုတ်ကင်နေသူတွေဟာအခကျင်းငွေပေးစရာမလိုဘူးလို့လည်းကပွန်ကဆိုပါတယ်။အဲ့ဒီအစားလက်နက်ပစ္စည်းတွေဝယ်ယူဖို့နဲ့တဲယူပို့ဆောင်ရေးစရိတ်တွေကိုကာမိစေဖို့အတွက်ပဲသူတို့ကိုငွေကြေးပံ့ပိုးရတာဖြစ်တယ်လို့သူကပြောပါတယ်။ဒါ့အပြင်စေနာဝင်တဲ့တွေနဲ့အလားအလာရှိတဲ့စပွန်ဆာထောက်ပံ့သူတွေကြားညှိနှိုင်းဆောင်ရွက်ဖို့နိုင်ငံခြားစေနာဝင်တဲ့တွေအတွက်အထူးဝက်ဘ်ဆိုက်ကိုကပွန်ကဖန်တီးထားပါတယ်။စေနာဝန်ထမ်းတွေဟာလက်ရှိစစ်ဖက်ဆိုင်ရာတာဝန်တွေမရှိဘူးဆိုတာကိုလည်းသူ့အနေနဲ့သိကြအောင်လုပ်ရတာပါအခုတော့နိုင်ငံပေါင်း36နိုင်ငံကရှောက်လွှာတွေကိုလက်ခံရရှိထားပြီးအဲ့ဒီထဲမှာအမေရိကန်နဲ့ဥရောပနိုင်ငံတွေအပြင်ကိုလံဘီယာ၊ချီလီ၊တောင်ကိုရီးယား၊မော်ရိုကိုနဲ့နယူးဇီလန်တို့ပါဝင်ပါတယ်အမေရိကန်နိုင်ငံသားလက်သမားဆရာအန်ဒရူးဘန်နက်ကတော့ယူကရိန်းနိုင်ငံကိုသွားဖို့သူ့အလုပ်ချိန်တွေကြားထဲကပြင်ဆင်နေပါတယ်ရန်နေငယ်အတွင်းပိုလန်ကိုသွားရမှာဖြစ်ပြီးနေဆက်ကနေယူကရိန်းကိုဝင်ရောက်မှာဖြစ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကိုသူ့အနေနဲ့အလွန်ပဲလေးစားမိကြောင်း VOA ကိုခုလိုပြောပါတယ်
။ President Zelensky is an amazing leader. He is
သမ္မတဇယ်လန်စကီဟာအန်ဩစရာကောင်းပြီးတစ္ဆာရှိတဲ့ခေါင်းဆောင်လေးစားဖွယ်ရာခေါင်းဆောင်ဖြစ်တယ်လို့ကမ္ဘာပေါ်မှာအရေးယဉ်ဆောင်သူလည်းဖြစ်ပါတယ်။
ဖေဖော်ဝါရီလကုန်ပိုင်းလောက်ကယူကရိန်းပေါ်ရုရှားကျူးကျော်စစ်စတင်ပြီးတဲ့နောက်မက်ရှလာလောက်မှာယူကရိန်းနိုင်ငံကိုတွားရောက်ခဲ့တဲ့မြန်မာပြည်တွင်းစီရေးပဋိပက္ခဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးနေတဲ့ Partners Relief and Development ဥက္ကဋ္ဌဟောင်းစတီဗ်ဂါမနာကို VOA က Zoom နဲ့ဆက်သွယ်မေးမြန်းရမှာယူကရိန်းသမ္မတနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ
် Zelensky has stood up and owned
ဇလန်စကီအနေနဲ့ခေါင်းဆောင်မှုအခမ်းကဏ္ဍကနေတကယ့်ကိုကြမ်းကြမ်းခံပြီးရပ်တည်ခဲ့ပါတယ်။နောက်ပြီးယူကရိန်းကနေထွက်ပြေးတာမျိုးမလုပ်ဘဲအကြမ်းဖက်တိုက်ခိုက်မှုတွေကိုပြည်သူတွေနဲ့အတူရင်ဆိုင်ပြီးကီးမြို့တော်ကနေဦးဆောင်နေတာပါ
။ဒါ့အပြင်ရုရှားသမ္မတပူတင်နဲ့မြန်မာစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့မှရှိနေတဲ့တူညီတဲ့အချက်တွေကိုလည်းသူကအခုလိုထောက်ပြပါတယ်
။ I would say very similar. Min Aung Hlaing is one in a succession of
အလွန်တူတာတွေရှိတယ်လို့ပြောရမှာပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံကအာဏာရှင်အဆက်ဆက်ရဲ့နောက်ဆုံးဆက်ခံသူဖြစ်ပါတယ်သူ့ရဲ့အာတီတာကအာဏာကိုအကျွမ်းမဲ့ထိန်းချုပ်ဖို့အရင်းမြစ်တွေကိုထိန်းချုပ်ဖို့မြန်မာပြည်သူတွေကိုလွှမ်းမိုးချုပ်ကင်ဖို့နဲ့သူလိုချင်တဲ့အရာတွေကိုရဖို့အကြမ်းဖက်ချိန်မုန်းတဲ့နီးလန်းကိုအသုံးပြုတာဟာ အခုကျွန်တော်တို့မြင်နေရတဲ့ယူကရိန်းကိုဗလာဒီမီယာပူတင်ကျူးကျော်အကြမ်းဖက်နေတဲ့လောက်ရံနဲ့အတူတူပါပဲ။နောက်ထပ်တူညီတာကတော့သူတို့အသုံးပြုတဲ့လက်နက်တွေပါပဲ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ပူတင်တို့ဟာကုန်သွယ်မှုမိန့်ဖက်တွေလည်းဖြစ်ပါတယ်။နောက်ပြီးမြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့လေကြောင်းတိုက်ခိုက်မှုအများအပြားမှာသုံးတဲ့ရဟတ်ရင်တွေလက်နက်တွေဟာလည်းရုရှားလုပ်တွေပဲဖြစ်ပါတယ်။ဒီကောင်းဆောင်နှစ်ဦးမှာစိတ်ကြီးဝင်မှုတွေရှိနေပြီးကိုကျိုးကိုပဲကြီးတဲ့စိတ်သူတို့လိုချင်တဲ့အရာတွေကိုရဖို့အကြမ်းဖက်မှုကိုအသုံးပြုလိုတဲ့ဆန္ဒသူတို့ကိုစန့်ကျင်တဲ့သူတွေအပေါ်လက်နက်နဲ့တိုက်ခိုက်ချိန်မုံးလိုစိတ်စတာတွေမှာတူညီပါတယ
်။လက်ရှိယူကရိန်းစစ်ဘေးဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေဆောင်ရွက်နေပေမဲ့အာဏာသိမ်းနောက်ဆက်တွဲပဋိပက္ခတွေကြီးထွားနေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်
။ The people of Myanmar are some of the strongest people I know and my life has been dramatically impacted.
မြန်မာပြည်ကလူတွေဟာကျွန်တော်တီးသမျှထဲမှာစိတ်ဓာတ်အခိုင်အမာဆုံးသူတွေပါ။သူတို့ရဲ့ရဲစွမ်းတက်သည့်ဇွဲရှိမှုအကြမ်းဖက်မှုတွေကြီးကြီးမားမားရင်ဆိုင်နေရတာတောင်စိတ်ဓာတ်မကျပဲအကောင်းမြင်ဝါဒနဲ့မဆုံးမနစ်ကြိုးစားမှုတွေဟာကျွန်တော်ရဲ့ဘဝကိုတီးတီးတာတာတက်ရောက်မှုတွေရှိခဲ့ပါတယ်။ဒါကြောင့်မြန်မာပြည်သူတွေအနေနဲ့ဆက်လက်ခုခံဖို့ပန်းတိုင်ကိုဆွဆွမြဲမြဲစုပ်ကင်ထားဖို့မျှော်လင့်ချက်ထားဖို့ဂုံတိတ်ခါကိုထိမ့်သိမ်းထားဖို့ပုံမကောင်းမွန်တဲ့ကဘာတစ်ခုကိုတိဆောက်ဖို့ဆက်လက်ပြီးအချင်းချင်းပံ့ပိုးကူညီကြပါလို့ကျွန်တော်ပြောကြားလိုပါတယ်။ယူကရိန်းပြည်သူတွေနဲ့တခြားကျွန်တော်တို့အလုံးလုံးနေတဲ့နိုင်ငံတွေကပြည်သူတွေကိုလည်းဒီအတိုင်းပဲကျွန်တော်အားပေးစကားပြောချင်ပါတယ်
။ February 24ရက်နေ့ကတည်းကစတင်ခဲ့တဲ့ရုရှားတိုက်ခိုက်မှုကိုကြမ်းကြမ်းခံခုခံနေတဲ့ယူကရိန်းနိုင်ငံကို Steve Gamana လို့လူသားချင်းစာနာမှုဆိုင်ရာစေနာဝန်ထမ်းတွေအပြင်စစ်ရေးတိုက်ခိုက်မှုတွေမှာပါကူညီမဲ့American လက်သမားဆရာ Bennett လို့စေနာဝန်ထမ်းတွေကတော့အနာဂတ်စစ်တမ်းကနေယူကရိန်းနိုင်ငံပြန်လည်ထူထောင်မဲ့အချိန်မှာလဲထိထိရောက်ရောက်ကူညီနိုင်ဖို့မျှော်လင့်နေကြပါတယ်ရှင်။အင်္ဂါညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။နိုင်ငံတကာသဘောတူညီချက်တွေနဲ့စ조사ဟန်တာနေကြတဲ့ကဘာကြီးပူနွေးတဲ့အပိုင်းကိုရောက်ဖို့တဖြည်းဖြည်းချီကပ်လာနေပါတယ်။လာမယ့်9နှစ်အတွင်းအဲ့ဒီကဘာကြီးပူနွေးတဲ့ဆိုတဲ့စိုးရိမ်အမှတ်ကိုရောက်ဖို့90ရာခိုင်နှုန်းအခွင့်အရေးရှိနေတယ်လို့လည်းကဘာလုံးဆိုင်ရာမိုးလေဝသပညာရှင်များအဖွဲ့ကပြောပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်။တောင်အချက်ကိုင်မှာအပူချိန်တွေမြင့်တက်နေတာတဲမွန်နိုင်နေကန္နာရဖြစ်ပေါ်မှုစတဲ့ရာသီဥတုဆိုးဝါးမှုတွေဟာအရင်လိုကြုံတော့ကြုံခဲဖြစ်စင်နေမဟုတ်တော့ပါဘူး။ကမ္ဘာမိုးစလပညာရှင်များအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာသာမှန်ခဲ့ရင်နိုင်ငံတကာသဘောတူညီချက်တွေနဲ့စ조사ဟန်တာနေတဲ့ကမ္ဘာကြီးပုံနွေးတဲ့အပိုင်းကိုရောက်ရှိဖို့တဖြည်းဖြည်းနီးကပ်လာနေပါတယ်။ကမ္ဘာကြီးအနေနဲ့အပူဆုံးအနေအထားကို2026ခုနှစ်လောက်မှာကြုံတွေ့ရဖို့63ရာခိုင်နှုန်းဖြစ်နိုင်ခြေရှိတယ်လို့နိုင်ငံတကာမိုးစလပညာရှင်များအဖွဲ့ကသုတေသနပြုထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လာမယ့်9နှစ်စာအတွက်အကြိုတင်ခမန်းချက်ကိုဒီသုတေသနထဲမှာဖော်ပြထားလာမှာတော့လက်ရှိအချိန်ကနေ2026ခုနှစ်အကြာ9နှစ်တာကာလအတွင်းအပူဆုံးအခြေအနေကိုကြုံတွေ့ရဖို့63ရာခိုင်နှုန်းဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်လူသားတွေရဲ့လှုပ်ဆောင်မှုကြောင့်ဥရုယာတီပြောင်းလဲမှုတွေဆက်လက်ဖြစ်ပေါ်နေတာကြောင့်ကမ္ဘာကြီးဟာဆက်မှုခေတ်မရောက်ခင်1800ခုနှစ်ကာလတွေတဲ့လက်ရှိနဲ့2026ခုနှစ်အကြာ1.5 degree Celsius နှစ်စဉ်ပူနွေးလာမယ်လို့ဆိုပါရယ်အခုလိုရာသီဥတုပူနွေးလာတာဟာဖလုံအိမ်ဓာတ်ငွေတွေနှစ်ပေါင်းများစွာထုတ်လာတဲ့အတွက်ဖြစ်တယ်လို့ကမ္ဘာမိုးစလပညာရှင်များအဖွဲ့ကရာသီဥတုဌာနအညွှန်ကြားရေးမှူးဒေါက်တာ Max Delay ကပြောပါရယ
် The climate system doesn't change literally overnight
ရာသီဥတုဆိုတာကနေချင်းညာချင်းပြောင်းလဲသွားတာမျိုးမဟုတ်ပါဘူးသူကဒီဂရီအလိုက်ပဲပြောင်းလဲတာပါပါရီသဘောတူညီချက်အရကမ္ဘာအပူချိန်ကိုစမုခိမတိုင်ခင်ကထက် 1.5 ဒီဂရီထက်ပိုမသွားအောင်ထိန်းထားရေးဆိုတဲ့ကန့်သတ်ချက်ကိုရောက်လို့နှီးနေပါပြီ။ဒါကဘာကိုပြတယ်လဲဆိုတော့ကျွန်တော်တို့ဟာအပူချိန်အမြင့်ပိုင်းညီမြချင်းဘက်ကိုအစာပြိုးချင်းကပ်လာနေပြီးဖန်လုံရင်တန်းခွေထုတ်လို့မှုလဲများတဲ့ဘက်ကိုပြောင်းလဲဖြစ်ပေါ်လာနေတဲ့ဆိုတာကိုဥတီသွားနေပါတယ်
။အဲ့ဒီ 1.5 ဒီဂရီဆယ်ဆီယပ်ဆိုတဲ့သတ်မှတ်ချက်ဟာဥရုယာတီပြောင်းလဲမှုဆန်ရဆွေးနွေးညှိနှိုင်းမှုတွေမှာစိုးရတဲ့ဘက်ကိုမပြောင်းငယ်နောက်ဆုံးရှိတဲ့အပူချိန်အဖြစ်သတ်မှတ်ထားကြတာပါ။အရင်ကဥရယာတိပြောင်းလဲမှုဖြစ်စဉ်တွေကိုကြည့်မယ်ဆိုရင်ဒီသုတေသနရဲ့တွေ့ရှိချက်ဟာအံ့ဩစရာမရှိပါဘူးလို့ဒေါက်တာဒီလေးကဆက်ပြောပါတယ
် The previous decade and the trend continues to be upwards
ဆယ်စုနှစ်တခုတိုင်းကအရင်ဆယ်စုနှစ်တွေထက်ပိုပိုပြီးတော့ပူလာနေပါတယ် ဒီတော့ဒီပုံစံတိုင်းရှိကိုဆက်တက်သွားမယ်ဆိုရင်တတ်မှတ်ထားတဲ့နှစ်စဉ်1.5ဒီဂရီမြင့်တက်တယ်ဆိုတဲ့အဆင့်ကိုတစ်ချိန်ချိန်မှာရောက်လာမှာပါလာမယ့်9နှစ်အတွင်းလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်အဆုံးသက်မှာတော့နှစ်တိုင်းမှာ 1.5 ဒီဂရီအထက်မှာရှိနေနိုင်ပါတယ်နှစ်တိုင်းဟာအရင်နှစ်ကထက် 1.5 ဒီဂရီတိုးတိုးသွားတယ်လို့တော့မဆိုလိုပါဘူ
းလောင်စာဆီကထွက်တဲ့ဖလုံအိမ်တန်းငွေဟာကဘာကြီးပူနွေးမှုကိုအခြေမြင့်ဖြစ်ပေါ်စေပါတယ်အယ်နီညိုလာနီညာနဲ့တခြားသဘာဝအလျောက်မိုးလေဝသဖြစ်ပေါ်မှုတွေဟာအဲ့ဒီအရှင်မြင့်ဖြစ်စဉ်တွေမှာပြင်းထန်တဲ့နှုံအတက်အကျဖြစ်နေတယ်လို့ဆိုပါရယ်။ရာသီဥတုပေါ်အခုလိုကြိုတင်ခံမှန်းချက်တွေထုတ်ပြန်တာဟာနှစ်စဉ်ဥတုရာသီပြောင်းလဲမှုနဲ့ရေရှည်မှာဖြစ်လာနိုင်ခြေရှိတာတွေကိုနောက်ဆုံးမကွန်ပျူတာနည်းပညာတွေနဲ့တွက်ချက်ခံမှန်းတာဖြစ်တဲ့အတွက်ဒါဟာအရေးပါတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။2018ခုနှစ်မှာထုတ်ပြန်တဲ့ကုလသမဂ္ဂသိပ္ပံဆိုင်ရာအစီရင်ခံစာအရကမ္ဘာအပူချိန် 1.5 ဒီဂရီတက်ကျော်သွားခဲ့ရင်လူသားတွေအတွက်ကြီးမားတဲ့တက်ရောက်မှုတွေဖြစ်ပေါ်နိုင်တယ်လို့ခန့်မှန်းထားပါတယ်။ငါးနှစ်တာကြိုတင်ခန့်မှန်းချက်အရလာနီညာဟာအခုနှစ်ကုန်ပိုင်းဒါမှမဟုတ်2023ခုနှစ်ထဲမှာအဆုံးသတ်လိမ့်မယ်လို့ဆိုပါတယ်။ဒေသလိုက်ပြောင်းလဲမှုတွေကိုကြည့်မယ်ဆိုရင်တော့မြောက်ဝင်ရိုးစွန်းရဲ့ဆောင်းရာသီအပူချိန်ဟာကမ္ဘာအပူချိန်တဲ့3ဆမြင့်တက်နိုင်ခြေရှိတယ်လို့ဒေါက်တာဒီလေးကပြောပါတယ်။
Arctic area temperatures are likely to be 3 times.
ရောင်ဝင်ရိုးစွန်းရဲ့အပူချိန်ဟာကမ္ဘာမြောက်ဖက်ခြမ်းဆောင်းရာသီအတွက်လာမယ့်9နှစ်ကာလအတွင်းကမ္ဘာအပူချိန်ထက်3ဆမြင့်နိုင်ပါတယ်။ဥပမာအဖြစ်အဲ့ဒီလိုအပြောင်းလဲကနေ Greenland ကရေခဲတောင်တွေရေပျော်ပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာတာလို့ကမ္ဘာလုံးဆိုင်ရာဥတုရာသီပေါ်ပြောင်းလဲမှုတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်ဒီအစီရင်ခံစာကအစီရင်ခံစာတသက်ကြီးမဟုတ်သလိုအကြောင်းအရာတစ်ခုတည်းအတွက်လည်းမဟုတ်ပါဘူး။တကဘာလုံးပေါ်တဲရောက်မှုရှိမဲ့ပြောင်းလဲမှုတွေဖြစ်နိုင်ပါတယ
်။အမေရိကတိုင်အနောက်တောင်ပိုင်းနဲ့ဥရောပတိုင်အနောက်တောင်ပိုင်းဒေသတွေမှာပုံမှန်နဲ့6တွေ့တဲ့ရာသီဥတုတွေဖြစ်ပေါ်နိုင်ပြီးဘာကီနာဖာဆိုလို6တွေ့တဲ့ဒေသတွေဥရောပတိုင်မြောက်ပိုင်းဘရာဇီးနဲ့ဩစတြေးလျအရှေ့မြောက်ပိုင်းဒေသတွေမှာတော့ပုံမှန်နဲ့ပိုပြီးဆိုထိုင်းတဲ့ရာသီဥတုတွေဖြစ်ပေါ်မယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာမိုးစလပညာရှင်များအသင်းကအခုလိုရာသီဥတုဆိုင်ရာပြောင်းလဲမှုနဲ့ဆိုင်တဲ့ကြိုတင်ခန့်မှန်းမှုတွေကိုတေယိုဝင်မဟုတ်တဲ့နည်းနဲ့ထုတ်ပြန်ခဲ့တာ10နှစ်လောက်ကြာလာပြီဖြစ်ပြီးလွန်ခဲ့တဲ့9နှစ်မှာတော့တေယိုဝင်အဖြစ်ပြောင်းလဲထုတ်ပြန်နေတာမှာသူတို့ရဲ့ကြိုတင်ခံမှန်းချက်တွေဟာ90ရာခိုင်နှုန်းမှန်တယ်လို့မိုးစလပညာရှင်တွေကပြောကြပါတယ်ခင်ဗျာ
ကုဇော်ဝင်းလိုင်းပြောပြသွားတာပါအခုတော့အင်္ဂါညအစည်းအဝေးတိုင်းမှာထုံးလွှင့်သွားမဲ့အပတ်စဉ်ကဏ္ဍတစ်ခုကိုစတင်တင်ဆက်မှာပါမဟာဗျူဟာနှင့်မွာရလေလာရေးအင်စတီကျူ ISB မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ပြသွားဖို့ရှိပါတယ်။မြန်မာနိုင်ငံမှာ2021 February မှာစစ်တဲ့အာဏာသိမ်းပြီးတဲ့နောက်အခုချိန်အထိတနှစ်ကျော်ကာလအတွင်းအရက်သားသေဆုံးမှု9600ကျော်ထက်မနည်းရှိလာနေတယ်လို့ဆိုပါတယ်။စစ်တပ်ဘက်ကလည်းသေဆုံးမှုအရေအတွက်ထုတ်ပြန်ထားတာတွေလည်းရှိပါတယ်။ဒီအကြောင်းအချက်လက်တွေကို ISB မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်ဒီတစ်ပတ်တင်ပြထားတာကိုကြည့်ရှုနားဆင်ကြရအောင်ပါ။
2022ခုနှစ်မေဆယ်ရက်ထိသိရတဲ့မှတ်တမ်းများအရအာနာသိမ့်ပြီးနောက်ပိုင်းအရသား9600ကျော်ထပ်မင်းသေဆုံးခဲ့ပါတယ်အဲ့ဒီထဲက1830ကျော်ဟာဆန္ဒပြပွဲအတွင်းပြစ်ခတ်ခံရသူတွေနဲ့ဖမ်းဆီးခံရပြီးနောက်ပိုင်းသေဆုံးရသူတွေဖြစ်ပါတယ်နက်ကံပရိပခရွေကြောင့်တည်ဆုံးသူကလည်း690ထက်မနည်းရှိခဲ့ပါတယ်စစ်ကောင်စီနဲ့ပြည်ခံပြူပါတီရဲ့ထုတ်ပြန်ချက်တွေအရသူတို့ဘက်မှတည်ဆုံးသူ3100ကျော်ထက်မနည်းရှိပါတယ်စစ်ကောင်စီနဲ့ USDP စည်းရင်းတွေအတွက်တိကျအတည်ပြုချက်မရှိပါဘူးဒီကြတာတည်ဆုံးမှုတွေဟာစကိုင်းတိုင်းအတွင်းအများဆုံးရှိခဲ့ပြီး590ကျော်ရှိပါတယ်ရန်ကုန်တိုင်းနဲ့မန္တလေးတိုင်းမှာတော့အရက်သား280ကျော်စီတည်ဆုံးခဲ့ပါတယ်။ပဲခူးတိုင်းနဲ့မကွေးတိုင်းမှာစုစုပေါင်း304ဦးတည်ဆုံးခဲ့ပါတယ်။
စစ်ကောင်စီကဖမ်းဆီးပြီးနောက်တေဆုံးသူအရက်သား445ဦးရှိပါတယ်။အဲ့ဒီတဲကညမနှစ်ဆက်မှုတွေကြောင့်တေဆုံးသူ314ဦးစစ်ကြောရေးမှာတေဆုံးသူ101ဦးရှိတာကိုတွေ့ရပါတယ်။ရဲစခန်းနဲ့အချင်းထောင်တွေမှာတေဆုံးသူကတော့30ဦးဖြစ်ပါတယ်။အခုနှစ်ဧပြီ24ရက်နေ့မေဆယ်ရက်အတွင်းသွေးတောက်ဖွဲ့ကတပ်ဖြတ်ခဲ့တဲ့အရတား18ဦးထက်မနည်းရှိခဲ့ပါတယ်ဒီသေဆုံးမှုတွေထဲမှာမန္တလေးတိုင်းကအများဆုံးဖြစ်ပြီးအရတား15ဦးကတပ်ဖြတ်ခံခဲ့ရပါတယ်
ဒါကတော့ ISP မြန်မာကတင်ဆက်နေတဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ဖြစ်ပါတယ်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။ NATO မဟာမိတ်အဖွဲ့တွေကဖင်လန်နဲ့ဆွီဒင်နိုင်ငံနှစ်နိုင်ငံအဖွဲ့ဝင်ဖြစ်ဖို့ပါဝင်ဖို့ကိစ္စကိုအမေရိကန်ကထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ယူကရိန်းကိုရုရှားရဲ့တစ်ဖက်သက်ကျူးကျော်တိုက်ခိုက်နေချိန်မှာပဲ NATO အဖွဲ့ဝင်လျှောက်ထားမဲ့အကြောင်းဆွီဒင်နဲ့ဖင်လန်နှစ်နိုင်ငံကကြေညာလိုက်တာပါ။ VOA သတင်းတောက် Irish Adversity သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
်။ရုရှားတပ်တွေလက်ထက်ကပြန်လည်သိမ်းပိုက်ပြီးစယူကရိန်းနိုင်ငံဟာကစ်မြို့ပြင်ကခြေရွာတွေကိုယူကရိန်းတပ်သားတွေတိုင်တက်ဆင်လိုက်ရှာကြပါလေ။အိမ်ဒီထဲမှာရုရှားတပ်သားတွေဆက်ပြီးရှိနေမနေရှာဖွေကြတာပါ။ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့တော်ဟာကစ်ကိုရုရှားဘက်ကဇင်းပတ်နဲ့ချီဘုံကျဲတက်ခိုက်ခဲ့ပါလေ။အခုတော့ရုရှားတပ်တွေပြန်ဆုတ်သွားပြီလို့ယူကရိန်းစစ်တပ်ကပြောပါလေ။တေဆုံးနေတဲ့ရုရှားလောင်း40လောင်းရှာဖွေတရှိခဲ့တဲ့အကြောင်းယူကရိန်းရာရှိတွေကပြောပါလေ။ NATO မှမိတ်ကောင်းဆောင်ထိပ်တန်းတန်တမန်တွေတင်းငွေတွေကဂျာမနီနိုင်ငံပါလီမြို့မှာတွေ့ဆုံပြီးယူကရိန်းကိုထပ်ပြီးတော့ပံ့ပိုးရေးဆွေးနွေးကြပါလေ။ယူကရိန်းကိုစစ်လက်နက်တွေထောက်ပံ့ပေးနေတဲ့ကမ္ဘာအကြီးဆုံး NATO အဖွဲ့ဝင်တွေကဖင်လန်နဲ့ဆွီဒင်ပူးပေါင်းပါဝင်လာမယ့်အရေးဆွေးနွေးကြပါလေ။တင်းငွေတွေကသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောပါလေ
။ Allies were joined here in Berlin by the foreign ministers from Sweden and Finland.
မဟာမိတ်အဖွဲ့ဝင်နိုင်ငံတွေဒီပါလီမြို့မှာတွေ့ဆုံကြပါတယ်။ဆွီဒင်နဲ့ဖင်လန်နှစ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေလည်းပါပါတယ်နှစ်နိုင်ငံစလုံးဟာ NATO မဟာမိတ်အဖွဲ့အနေနဲ့ရောအမေရိကန်ပြည်ထောင်စုနဲ့ပါကာကွယ်ရေးအရနီးကပ်ပြီးတန်ဖိုးထားရတဲ့နိုင်ငံတွေဖြစ်ပါတယ်ဆွီဒင်ပဲဖြစ်ဖြစ်ဖင်လန်ပဲဖြစ်ဖြစ်မဟာမိတ်အဖွဲ့တွေကိုတရားဝင်ဝင်ဖို့ဆုံးဖြတ်ပြီးပူးပေါင်းခွင့်တောင်းခံပါကိုအမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာထောက်ခံသွားမှာဖြစ်ပါတယ
်ဖင်လန်ဟာရုရှားနဲ့နေဆက်ချင်းကီလိုမီတာ1300ကျော်ထိစပ်နေတဲ့နိုင်ငံပါ NATO မဟာမိတ်အဖွဲ့ဝင်ဖြစ်တရားဝင်လျှောက်တားဖို့ရည်ရဲကြောင်းမနေ့ကတရားဝင်ထုတ်ဖော်ပြောဆိုပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်က NATO မဟာမိတ်အဖွဲ့ဝင်ဖြစ်မယ်ဆိုရင်မှားလိမ့်မယ်ဆိုပြီးသူနဲ့ဆက်သွယ်စကားပြောခဲ့တဲ့အချိန်ဖင်လန်သမ္မတဆော်လီနင်စတန်ကိုထုတ်ဖော်ပြောဆိုထားပါတယ်ရုရှားသမ္မတပူတင်ဘက်ကဖင်လန် NATO အဖွဲ့ဝင်ဖြစ်တော့မယ်ဆိုတဲ့သတင်းအပေါ်မှာသူနဲ့တုံ့ပြန်ပြောဆိုခဲ့တဲ့အပေါ်အာအသိမိတဲ့အကြောင်းတင်းကုရင်တွေက CNN State of Union စီစဉ်ကိုဖင်လန်သမ္မတဆော်လီနင်စတန်ကပြောဆိုပါတယ
် I want itjust to confirm that now the situation is changed we are going
ချင်းနေပြောင်းလဲသွားပြီဆိုတာကိုကျွန်တော်ဘက်ကအတည်ပြုပြောဆိုပြီးနေတို့မဟာမိတ်အဖွဲ့ဝင်အဖြစ်ကျွန်တော်တို့ပူးပေါင်းခွင့်တောင်းခံမယ့်အကြောင်းပြောဆိုပါတယ်ဒီချိန်ထဲမှာပဲပူတင်ကဒီလိုနေတို့နဲ့ပေါင်းရင်မှားမယ်လို့ထင်တဲ့အကြောင်းအတည်ပြုပြောဆိုပါတယ်ကျွန်တော်တို့ကသူ့ကိုချင်းချောင်းနေတာမဟုတ်ဘူးလို့ပြောခဲ့ပါတယ်ကျွန်တော်တို့နေရာအတူတူဆွေးနွေးကြတာတွေကတိတ်ကိုအေးအေးဆေးဆေးတည်ငြိမ်ငြိမ်ပ
ါနေတို့အဖွဲ့ကိုတရားဝင်ပူးပေါင်းခွင့်လျှောက်ထားမယ်ဆိုရင်ဖင်လန်ပါလီမန်ကလည်းသဘောတူဒီပြုတ်ကိုလိုပါတယ်ဒီတစ်ပတ်တည်းမှာပါလီမန်ဘက်ကဒီပြုတ်ကိုကိစ္စလုပ်နိုင်တဲ့အတွက်သမ္မတရဲ့ကြေညာချက်ထွက်လာတာပါဒါပေမဲ့လည်းနေတို့အဖွဲ့ကိုဝင်မယ်ဆိုတဲ့ကိစ္စကဥရောပနိုင်ငံတွေအပေါ်မှာရုရှားဘက်ကလက်ဦးမှုယူဒဏ်ခတ်ထိုးနှက်တာမျိုးတွေဖြစ်လာမယ်မလားဆိုတာကလည်းမသိကြပါဘူးနောက်ထပ်ဟန်တာတစ်ခုကတော့ဖင်လန်နဲ့ဆွီဒင်နေတို့အဖွဲ့ဝင်ဖြစ်ရေးမှာတူရကီနိုင်ငံရဲ့ယက်တီချက်သဘောထားပါဒီနိုင်ငံတွေနေတို့အဖွဲ့မှာပါဝင်လာရေးဒီပြုတ်ဖို့မှာနေတို့အဖွဲ့ဝင်နိုင်ငံအားလုံးရဲ့တညီတညွတ်တဲ့သဘောတူညီချက်လိုအပ်ပါလေဒီနိုင်ငံတွေနေတို့အဖွဲ့ဝင်ဖြစ်ပူးပေါင်းလာမယ်ဆိုတဲ့သတင်းကပြီးခဲ့တဲ့ဖေဖော်ဝါရီလကလေးကရုရှားရဲ့ကျူးကျော်မှုကိုတိုက်ခိုက်နေတဲ့ ယူကရိန်းနိုင်ငံအတွက်စိတ်ဖြည့်စရာတစ်ခုအားတက်စရာတစ်ခုဖြစ်ခဲ့ပါတယ်။ယူကရိန်းဒုတိယဝန်ကြီးချုပ်အော်လာစတက်ဖနီရှန်နာက ABC This Week အစီအစဉ်ကိုအခုလိုပြောပါတယ
်။ What we see with the now position
of ဆွေနဲ့ဖိလန်နိုင်ငံတွေကနေတို့အဖွဲ့ဝင်ဖြစ်ရှောက်ထားဖို့ဆုံးဖြတ်ချက်ချတဲ့အနေအထားအစ်ကိုကျမတို့ထူရပြီးတော့မဟာမိတ်နိုင်ငံတွေဘက်ကလည်းဒီလျှောက်ထားချက်ကိုချက်ချင်းစဉ်းစားဆုံးဖြတ်ဖို့တုံ့ပြန်ထားတာတွေ့ရပါတယ်။နေတို့ဖွဲ့ဟာအရင်ကမှားခဲ့တဲ့နိုင်ငံရေးအမှားတွေကိုသင်ခန်းစာယူလှုပ်ဆောင်တာလို့ပဲပြောရမယ်ထင်ပါတယ်
။နေတို့မဟာမိတ်ဖွဲ့ဝင်ဖြစ်ဒီဝင်ပူပေါင်းရေးဖင်လန်ပါလီမန်ကလာမယ့်ရပိုင်အတွင်းမှာမဲခွဲဆုံးဖြတ်ချက်မှာပေါ့။ဆွီဒင်နိုင်ငံကလည်းရပိုင်အတွင်းမှာပဲအလားတူဆောင်ရွက်လာမယ့်ပုံရှိကြမှာခင်ဗျာ။ကျွန်တော်သိထားပါလား။
ဒါကတော့ကိုသိန်းထိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြကြတာပါ။အင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်တင်ဆက်နေပါဗျ။အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုမဆုမြတ်မွန်ကပြောပြမှာပါရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့မြောက်ပိုင်းဘက်ဖို့ရှာအရက်ကဘက်ဖို့မြို့မှာကမ္ဘာအဆက်ဆုံးငရုတ်သီးမျိုးတွေကိုစိုက်ပျိုးထားတဲ့ငရုတ်သီးစိုက်ပျိုးခြံတစ်ခုရှိပါတယ်။ကမ္ဘာနေရာဆောင်ကငရုတ်သီးပင်တွေစိုက်ပျိုးထားတဲ့ Edible Ornamentals ဆိုတဲ့ငရုတ်စိုက်ချက်မှာငရုတ်သီးတွေအကြောင်းလေ့လာနိုင်မယ့်အစီအစဉ်လည်းလှုပ်ထားပါတယ်။ဗြိတိန်မှာငရုတ်သီးစိုက်လို့ရတဲ့မေလကနေနိုဝင်ဘာလအထိလှုပ်တဲ့ငရုတ်သီးလေ့လာရဲ့အစီအစဉ်မှာငရုတ်သီးပင်တွေနဲ့ပတ်သက်တဲ့အကြောင်းတွေကိုကျွမ်းကျင်သူတွေကလိုက်လံရှင်းပြသလိုနိုင်ငံဆောင်ကငရုတ်သီးပင်တွေကိုဘလို့စိုက်ပျိုးတဲ့ဆိုတာကိုကိုယ်တိုင်အနီးကပ်လေ့လာနိုင်ကြပါတယ်။ငရုတ်ပင်တွေကိုစီးပွားဖြစ်စိုက်ပျိုးနိုင်တဲ့နည်းကိုလည်းဒီခီးစဉ်ကနေသိသွားနိုင်ကြပါတယ်။အတန်းလိုက်စိုက်ပျိုးထားတဲ့ငရုတ်ပင်တွေချာသွားပြီးတော့ဘယ်အမျိုးကဘလောက်အတိုင်းတာထိဆက်တယ်ဆိုတာကိုစိုက်ပျိုးခြံလာသူတွေကိုယ်တိုင်အနီးကပ်လေ့လာလို့ရပါတယ်။ငရုတ်သီးဆက်တာကိုအမြင်နဲ့တင်သိရတာမဟုတ်ဘဲအရသာပါခံနိုင်ဖို့အတွက်ငရုတ်သီးစားတဲ့အစီအစဉ်လည်းပါပါတယ်။စိုက်ပျိုးခြံထွက်ငရုတ်သီးပင်တွေနဲ့လှုပ်ထားတဲ့ငရုတ်ရည်အချင်းရည်မျိုးစုံသားမကငရုတ်သီးအစိမ့်လိုက်ကိုလည်းမြင်နိုင်ကြပါတယ်။ငရုတ်သီးတွေမှာအဆက်အရသာရှိတဲ့ဆိုပေမဲ့ငရုတ်သီးမျိုးတစ်ခုနဲ့တစ်ခုဆက်ပုံချင်းဆက်တဲ့အတိုင်းတာချင်းမတူဘူးဆိုတာကိုဒီစိုက်ပျိုးခြံလာပြီးလေ့လာသူတွေအရသာခံနိုင်ကြတာဖြစ်ပါတယ်။အဆက်ကြောက်တဲ့သူတွေအတွက်လည်းအဆက်ပြေအောင်လို့နွားနို့တွေတောက်ရည်တွေအစင်သည့်ချပေးထားပါတယ
်။Oh, it's, oh, it hits the back of your throat. Oh.
ဆက်တယ်ဆက်တယ်လို့ပြောနေရင်လည်းငရုတ်သီးလက်ချောင်းမှကတ်သွားလို့မခံနိုင်အောင်ဖြစ်နေပြီလို့ပြောနေတာပါ။ငရုတ်သီးမျိုးစုံအရသာသိနိုင်ဖို့တို့ယုံတို့ပြီးတော့မြည်ကြည့်နိုင်ပေမဲ့ဆက်လွန်းလို့ချွေးပြန်နေကြသူတွေဒီအခန်းထဲမှာမနည်းလှပါဘူး။တချို့ဆိုမျက်ရည်တောင်ကျတယ်ထင်ပါတယ်။ဟိတ်တွေဟန်တွေထားကြမလို့ပဲလွတ်လွတ်လပ်လပ်နဲ့ငရုတ်သီးဆက်တဲ့အတွေ့အကြုံကိုဒီမှာရနိုင်တာကတော့အသေးအချာပါ။မြုပ်သီးအကြောင်းတော်တော်လေးနားလည်သူလည်းဖြစ်မြုပ်သီးနဲ့ဆိုင်တဲ့ပွဲတွေကိုလည်းမလွတ်တမ်းသွားတတ်သူလည်းဖြစ်တဲ့သူမျိုးတော်မှကမ္ဘာမှာအဆက်ဆုံးလို့စံချိန်တင်ထားတဲ့မြုပ်သီးအဆက်ကြောင့်ရှာတော်ထုံသွားတယ်လို့ဆိုပါတယ
် Feel quite numb actually the dolphin rush I'm getting at the moment is why we eat hot chilies to get
မြုပ်သီးစားရင်ဆက်တယ်ဆိုတာသိရတဲ့ဒီအရသာကိုခံကျင်လို့စားလိုက်တာမှန်ပေမဲ့ဘာမှမခံစားနိုင်တော့လောက်အောင်ကိုဆက်လွန်းလှပါတယ်တဲ့သူဘလောက်ချွေးပြတ်နေပြီလဲဆိုတာမြင်ရတာနဲ့တင်အတော်ဆက်နေပြီဆိုတာသိနိုင်မှာပါတချို့ကတော့ဒီဆက်တဲ့အရာသာကိုအကြိုက်တွေ့နေပုံရပါတယ
် basically we just block chilies yeah in our cooking most stuff of our cooking
ကျွန်တော်တို့ကတော့မြုပ်သီးကြိုက်ကြတဲ့သူတွေလေကျွန်တော်တို့ချက်တဲ့ဟင်းအများစုမှာမြုပ်သီးတစ်မျိုးမဟုတ်တစ်မျိုးတော့အမြဲပါလေရှိသေးဗ
ျမြုပ်သီးပင်တွေကို2000ခုနှစ်မှာစတင်ရောင်းချခဲ့တဲ့ edible ornamentals လုပ်ငန်းဟာအခုတော့နိုင်ငံစုံကိုဖျက်တဲ့လုပ်ငန်းကြီးဖြစ်နေပါပြီ။အမှားရှိတဲ့ဆိုင်ကြီးတွေအတွက်ငရုတ်ပင်တွေကိုလည်းတည်တံ့စိုက်ပျိုးပေးနေပါတယ်
။ I don't necessarily want to encourage them to cause themselves pain or anything, but I want them to understand and appreciate that they all have different
သူတို့ပူလောင်တဲ့ဝေဒနာခံစားရအောင်စားကြည့်ပါလို့တော့ကျွန်တော်မတိုက်တွန်းချင်ပါဘူး။ဒါပေမဲ့ငရုတ်သီးတွေမှာမတူတဲ့အရာဓာတ်တွေအများကြီးရှိတယ်ဆိုတာကိုသဘောပေါက်သိသွားကြစေချင်တာပါ။အဲ့ဒီအချက်ကိုပဲအဓိကထားပြီးတော့ကျွန်တော်ပြောပြပါရစေ။လူတွေကလည်းစိတ်ဝင်စားကြပါတယ်။ကမ္ဘာမှာအဆက်ဆုံးဆိုတဲ့ငရုတ်သီးကိုသူတို့မြည်ဘူးတယ်ဆိုတဲ့အတွေ့အကြုံကိုဒီကနေရသွားခြင်းကြတယ်လေ
။ငရုတ်သီးပြန်စိုက်တယ်ဆိုတာအပူပိုင်းရာသီဥတုရှိတဲ့ဒေသတွေမှာသာစိုက်ပျိုးနိုင်တာလို့အများကတည်ထားကြတာပါ။ဗြိတိန်နိုင်ငံရာသီဥတုနဲ့ငရုတ်ပင်တွေကိုစီးပွားဖြစ်စိုက်ပျိုးရောင်းချတယ်ဆိုတာတချို့ကမယုံနိုင်ကြပါဘူး။
They're easier to grow than tomatoes or tomatoes. They
ngayu di ga khyan jin di that taw sat ya da lwe wa de adika ga niyaung ba UK ma nwe ya di so yin nei da shi bi lo niyaung ya de chain ga 18 na yi law shi lo ngayu di bin kaung kaung sat lo ya ba de nwe ya di khat so so bain law sat sai me so yin nwe kong jin law ma apin a chi yu de phit la bi lo ngayu di lu le a mya ji sa lo ya ne ba bi
Edible ornamentals ngayu sai chan ga ngayu di ri go Europe ta lwa ga zee sai ri go phyan chi yaung cha de lo Edible ornamentals go bain de sain ne ngayu yi a chin yi myo song go le ဥရောပကစားတောက်ဆိုင်တွေနာမည်ကြီးကုန်တိုက်ကြီးတွေမှာပါရောင်းပါတယ်စိုက်ပျိုးခြံကိုလာလေးလာတဲ့အနေနဲ့လဲဒီမှာရောင်းတဲ့ငရုတ်သီးအခြေခံစားတောက်ကုန်မျိုးစုံကိုဖွဲ့ယူနိုင်ပါတယ်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့အခြေအနေအသစ်တွေကိုတော့ငရုတ်စိုက်ခြံလုပ်ငန်းလဲခံနေရပုံရပါတယ်
We've been trading for about 20 years now and I must admit 2020 has been
ကျွန်တော်တို့လုပ်ငန်းလုပ်နေတာအနှစ်20လောက်ရှိပါပြီအခု2020ကတော့စိန်ခေါ်မှုတွေအကြီးအကျယ်ကြုံရတဲ့နှစ်ပါပဲတခြားနှစ်တွေနဲ့မတူအောင်ကိုမျှော်လင့်မထားတဲ့စိန်ခေါ်မှုတွေကတစ်ခုပြီးတစ်ခုပေါ်လာတဲ့နှစ်ပါ
COVID ကန့်သတ်ချက်တွေကြောင့်ငရုတ်သီးခြံလေးလာရေးအစီအစဉ်နဲ့လာသူအရေအတွက်ကိုအရင်ကထက်အများကြီးရှော့ချထားရပါတယ်စိုက်ပျိုးခြံမှာငရုတ်သီးတွေကိုကြိုက်တဲ့လောက်ခူးယူဝင်ပြုတဲ့အစီအစဉ်ကိုလည်းလောလောဆယ်ရထားရပါတယ် Britain နိုင်ငံ Bedford မြို့က Edible Ornamentals ငရုတ်ခြံကိုချိုတင်လက်မှတ်ဝယ်သွားပြီးငရုတ်ပင်တွေကိုလေးလာခြင်းနဲ့ငရုတ်သီးငရုတ်ရည်မျိုးစုံကိုမြည်ကြည့်ခြင်းနဲ့ဆိုရင်တော့နှစ်ယောက်စာအတွက်စတာလင်ပေါင်း38ပေါင်ပေးရမှာဖြစ်ပါရဲ့ရှင်ကျမဆူမြတ်မမဒါကတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်နေတဲ့ဒါမဆူမြတ်မကနေပြီးတော့ပြောပြသွားတာပါအင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905ကနေဖန်ယူနာဆင်နိုင်ပါတယ်ရေဒီယိုနဲ့အချိန်တပြေးညီ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုံးလွှင့်ချက်တွေကိုကြည့်ရှုနာဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီရှင်စီးပွားရေးလုပ်ငန်းရှင်ဦးမောင်ဝေကဒေါ်လာငွေ5သိန်းလက်ထိုးခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုနှစ်မှုကိုဒီကနေ့မေလ18ရက်နေ့နေပြည်တော်အထူးတရားရုံးမှာကြားနာခဲ့ပါတယ်အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပုံမှန်55နှစ်ဒီအမှုနှစ်မှုကိုဆွဲဆိုခဲ့တာပါဒီကနေ့တတိယမြောက်ရုံးချင်းဖြစ်ပြီးတော့အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးရေးအရာရှိတရလိုဦးရက်ထက်ကိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေဘက်ကမေးမြန်းခဲ့ပေမဲ့မပြီးပြက်ခဲ့ပါဘူးဒေါ်ဆန်းစုကြည်ရဲ့ကျမ်းမာရေးအခြေအနေကတော့ကောင်းမွန်တယ်လို့သိရပါတယ်မလေးရှားနိုင်ငံသားဝင်ကြီးဆဖူဒင်အယ်ဘဒူလာကဆဆကာဝါFoundation ဥက္ကဋ္ဌဆဆကာဝါကိုသူ့ရုံးမှာဒီကနေ့လက်ခံတွေ့ဆုံခဲ့တယ်လို့သူ့ရဲ့လူမှုစာမျက်နှာမှာတင်ထားပါဗျ။မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်လို့အရေးကြီးနယ်ပယ်တော်တော်များများကိုသဘောတူကြတယ်လို့သူကရေးထားပါဗျ။အရက်သားတွေရဲ့လုံခြုံရေးအတွက်အပြစ်ခက်ရက်စဲရေးကိုပါဝင်ပတ်သက်သူတွေအားလုံးကလိုက်နာကြဖို့အရေးကြီးကြောင်းနိုင်ငံတကာကပါဝင်လာအောင်ဖိတ်ကြားခြင်းအပြင်လူသားချင်းစာနာထောက်ထားမှုအကောင့်အောင်ဆောင်ရွက်ရေးကအရေးပေါ်လိုအပ်နေကြောင်းလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးလမ်းကြောင်းတွေဖန်တီးဖို့လိုအပ်ကြောင်းအဆရှိတဲ့ကိစ္စတွေမှာသဘောတူကြတယ်လို့ဆိုပါတယ်American ပြည်ထောင်စုမှာလူ10ဦးသေဆုံးတဲ့အထိပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ New York ပြည်နယ် Buffalo မြို့ကိုသမ္မတ Joe Biden နဲ့သမ္မတ General Jill Biden တို့ဒီကနေ့တွေ့ရောက်ဖို့ရှိပါတယ်ရှင်။သတင်းချင်းချုပ်အစီအစဉ်ကတော့ဒီလောက်ပါပဲ။အင်္ဂါညချမ်းမြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိတင်ဆက်ခဲ့တာပါ။အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်စုမှုပါရှင်။အသံဖန်းအင်ဂျင်နီယာကတော့ Nelson လွတ်ပါ။ရုပ်သံအင်ဂျင်နီယာကတော့PJ Elliot ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်အားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ် BND ရဲ့အသွေအသွေကနေကင်းဝေးကြပါစီရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.